Welcome to the Voice of America in Burmese.
Mingla nya jam ma khmya 2022 khu ne January 16 ye sne nya be UA season ni ko nya 9 na yi ga ni sena ye ti Washington DC ga ni sa tin thau le ni ba bi COVID-19 ye bo chin ni jaw UA season ni ko ya yu ya phin poun san pyaung le thau le ni da bi aku yin so naw song ya tadin ni ko chano jaw jaw dai ne ku win min lo pyo pya ba me ka ba dong ma COVID-19 yoga jaw ti song ya du na tan jaw twa chain ma ကယောဂါတိုက်ဖြည့်ရေးအတွက်ပူပေါင်းဆောင်ရွက်မှုအားနည်းနေတဲ့ပေါ်ကုလသမဂ္ဂတွင်မှုချုပ်ကသတိပေးပြောဆိုပါတယ
် Behind this staggering number are names and faces the smile now only a memory the seats forever empty at the dinner table
ဒီနေ့ဒီယောဂါကြောင့်လူနဲ့တန်းတည်ဆုံးခဲ့ရပါပြီမယုံနိုင်ပွဲဒီကိန်းကနဲရဲ့နောက်မှာနာမည်ရီနဲ့မျက်နှာရီရဲ့အခုအခါမှာအမှတ်ရစရာတစ်ခုဖြစ်တာကြံရှိတော့တဲ့အပြုံးရင်ညစာစားပွဲမှာအမြဲတမ်းလက်လက်သွားတော့မဲ့ထိုင်ကုန်ရင်ချစ်ခင်မြန်မာသူတယောက်ရဲ့စိတ်ငြိမ်မှုပဲ့တင်ထပ်နေတော့မယ်အခန်းရဲ့စာရာတွေရှိနေပါတယ်။ဝမ်းနေဖို့ကောင်းတာကတော့စိုးရွားတဲ့ကာယောဂါရဲ့ရိုက်ခတ်မှုကကမ္ဘာလုံးဆိုင်ရာပူပေါင်းဆောင်ရွက်အားထုတ်မှုမရှိတာကြောင့်ပိုးပြီးစိုးသွားရတာပါပဲ။ဒီဆုံးသူနှစ်တန်းကျော်ကိုအမှတ်ရပြီးတော့ကမ္ဘာကြီးအနေနဲ့အများကြီးပူကြီးမားတဲ့သွေးစည်းညီညွတ်မှုနဲ့လှုပ်ဆောင်ရပါမယ်လို့အတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကတောက်ကြနေမှာသတင်းထုတ်တွေကိုပြောပါတယ်။အမေရိကန်ပြည်ထောင်စုဟာကူးဆက်သူနဲ့တည်ဆုံးသူအများဆုံးနိုင်ငံဖြစ်ဆက်ရှိနေပြီးကူးဆက်သူ23သန်းကျော်တည်ဆုံးသူ4သိန်းနီးပါးကပ်လာနေပြီလို့ John Hopkins တက္ကသိုလ်ကထုတ်ပြန်ထားပါတယ်။ COVID အရေးရှေ့တန်းကနေလုံဆောင်နေရသူတွေကိုကာကွယ်ဆေးထိုးပေးနေတဲ့ပြည်내တချို့မှာအသက်အရွယ်ကြီးရင်သူတွေကိုပါထိုးပေးနေပြီမယ်လဲထိုးကျင်နေသူများတာကြောင့်မလုံးမကဖြစ်နေပါတယ်။ဈေးရဆိုင်ရာဌာနတွေမှာကာကွယ်ဆေးတက်လူနေဖြစ်နေပါပြီ။အချို့ဖြစ်ရပ်တွေမှာဆိုရင်ကာကွယ်ဆေးထိုးဖို့မှတ်ပုံတင်တဲ့ online စနစ်ပြတ်သွားရတဲ့အထိကြုံခဲ့ရတာပဲရှိပါတယ်။အိန္ဒိယနိုင်ငံမှာကျန်းမာရေးလူသားတွေကိုဒီကနေ့ကစပြီး COVID-19 ရောဂါကာကွယ်ဆေးထိုးပေးနေပါပြီ။ကမ္ဘာမှာအိန္ဒိယနိုင်ငံဟာဒုတိယလူဦးရေအများဆုံးဖြစ်တာကြောင့်ဒီကာကွယ်ဆေးထိုးလုပ်ငန်းဟာကမ္ဘာမှာအကြီးမားဆုံး COVID ကာကွယ်ဆေးထိုးလုပ်ငန်းဖြစ်ပွဲရှိပါတယ်။ဒါပြင်အိန္ဒိယဟာကမ္ဘာမှာကာကွယ်ဆေးအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့အကြီးမားဆုံးကာကွယ်ဆေးထိုးအစီအစဉ်တွေရှိထားတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းအခုလိုကြီးမားလာတဲ့လုပ်ငန်းမျိုးတွေမှီညမ်းကိုးကားစရာလက်ဆွဲစာအုပ်ရှိတာမဟုတ်ပါဘူး။လူပေါင်းတန်း300ကိုကာကွယ်ဆေးထိုးပေးဖို့အိန္ဒိယအာဏာပိုင်တွေညှိနှိုင်းထားတာကြောင့်ဒါဟာအမေရိကန်လူဦးရေနီးပါးရှိတယ်လို့အိန္ဒိယကလေးငယ်26တန်းကိုကာကွယ်ဆေးထိုးပေးတဲ့လက်ရှိအစီအစဉ်ထဲလည်းပုံများပါတယ်။ဆေးထိုးပေးမဲ့သူတွေထဲမှာဇေယဝန်၊သူနာပြုနဲ့ရှီတန်းကလုပ်ကံနေရသူတန်း30ပါဝင်ပြီးဂျန်နာကတော့အသက်50အထက်ဒါမှမဟုတ်COVID-19 ရောဂါကူးစက်နိုင်ခြင်းများတဲ့နာဖျားမကျန်းဖြစ်နေသူတန်ပေါင်း290ကိုထိုးပေးမှာပါ။အသက်90အရွယ်ဝန်ကြီးချုပ်နရင်ဒရာမိုဒီကတခြားကမ္ဘာခေါင်းဆောင်တွေလိုပဲစံနမူနာအနေနဲ့ကာဝယ်ဆေးအထူးခံမလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့လည်းအခုပထမအဆင့်မှာနိုင်ငံရေးသမားတွေကိုဦးစားပေးရမယ့်အစုအဖြစ်သတ်မှတ်မှာမဟုတ်ဘူးလို့သူအစိုးရကပြောထားပါတယ်။လူဦးရေတန်ပေါင်း1400နီးပါးရဲ့ဘယ်လောက်ရာဂိုင်းနှုန်းကိုကာကွယ်ဆေးထိုးပေးမယ်ဆိုတာကျန်းမာရေးတာဝန်ရှိသူတွေကကြိတိကျကျမပြောသေးပါဘူး။ဒါပေမဲ့တကဘာလုံးအတိုင်းအတာနဲ့ဆိုရင်တော့အကြီးမားဆုံးကာကွယ်ဆေးထိုးလုပ်ငန်းဖြစ်မှာကတေချာတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။တရုတ်နိုင်ငံ Sinovac ကုမ္ပဏီထုတ်ကိုဗစ်ရောဂါကာကွယ်ဆေးတစ်တန်းကိုကမ္ဘောဒီးယားနိုင်ငံအတွက်တရုတ်ကလှူမယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြောပါတယ်။အခုလိုစေတနာထပ်တန်းမှုအတွက်မိတ်ဆွေတရုတ်နိုင်ငံကိုကျေးဇူးတင်ပါတယ်လို့လည်းဆိုပါတယ်။ကမ္ဘောဒီးယားဟာတရုတ်နိုင်ငံရဲ့ခိုင်မာတဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်ပြီးချင်းငွေနဲ့ယင်းနှိမ့်နှံမှုဒေါ်လာဘီလီယံပေါင်းများစွာရနေတာပါ။ Sinovac ကုမ္ပဏီရဲ့ကိုရိုနာဗက်ကာကွယ်ဆေးကိုတူကီနိုင်ငံမှာစမ်းသပ်တာမှာ 97.25 ရာခိုင်နှုန်းတိရောက်မှုရှိတာတွေ့ရပြီးတဲ့နောက်တူကီမှာလည်းတောက်ကြနေကစပြီးအဲ့ဒီကာကွယ်ဆေးစထိုးပေးနေပါတယ်။ဒါပေမဲ့လည်းဘရာဇီးလ်မှာလုပ်ခဲ့တဲ့ပိုပြီးစနစ်ကျတဲ့စမ်းသပ်မှုတွေမှာတော့တိရောက်မှု90ရာခိုင်နှုန်းဝန်းကျင်ပဲရှိတယ်လို့တွေ့ထားတာပါ။ဒီကိုရိုနာဗက်ကာကွယ်ဆေးအလုံးရေ3သိန်းကိုမြန်မာနိုင်ငံအတွက်လှူဒါန်းမယ်လို့လည်းဒီနိုင်ငံသားရေးဝန်ကြီးဝေါင်ယီဒီသတင်းပတ်မြန်မာနိုင်ငံကိုလာခဲ့ချိန်တွင်ကတိပြုပြောဆိုခဲ့ပါတယ်။ COVID-19 ကာယောဂါကိုတိုက်ဖျက်တာမှာသိပ္ပံပညာရှင်တွေအသုံးပြုနေတဲ့နည်းလမ်းသစ်တွေကိုကင်ဆာယောဂါ၊ကိုယ်ခံအားဖောက်ပြန်တဲ့ယောဂါနဲ့တခြားယောဂါတွေကိုတိုက်ဖျက်တာမှာအသုံးပြုလာနိုင်ခြေရှိပါတယ်။ Moderna နဲ့ Pfizer BioNTech ကုမ္ပဏီရဲ့ကာကွယ်ဆေးတွေမှာယောဂါဘိုးဝင်တာကိုဘယ်လိုတွန်းလှန်ရမလဲဆိုတာခန္ဓာကိုယ်ရဲ့တုံ့ပြန်စနစ်ကိုလေ့ကျင့်ပြီးတဲ့နီလန်းသစ်ကိုအသုံးပြုထားတာပါအကျိတ်တွေကိုတိုက်ဖြတ်ဖို့ကိုယ်ခံအားကိုရယူရမှာဒီလိုအလားတူနီလန်းကိုသုံးဖို့စမ်းသပ်နေကြပါပြီ ဘူဒနာနဲ့ Pfizer BioNTech ကုမ္ပဏီရဲ့ကာဝေးဆေးတွေမှာသုံးထားတဲ့ဓာတ်ပစ္စည်းကို mRNA လို့ခေါ်ပါတယ် mRNA ပါတဲ့ကာဝေးဆေးတွေကိုရောဂါမျိုးမျိုးအတွက်စမ်းသပ်ထုတ်လုပ်နေတာနှစ်ပေါင်းများစွာကြာပါပြီဒါပေမဲ့လည်းအခုလို COVID-19 ရောဂါကာဝေးဆေးတွေကတော့ကြေကြေပြန့်ပြန့်အသုံးပြုဖို့အတွက်ပထမဆုံးထုတ်တဲ့ကာဝေးဆေးတွေဖြစ်ပါတယ်ပန်ဆယ်ဗေးနီးယားတက္ကသိုလ်ကစီးပညာပါမောက Drew Wiseman ကဒီလိုကာဝေးဆေးမျိုးထွက်လာဖို့ COVID ရောဂါကအရှင်တင်ပြလိုက်တာကတော့အသေးချာပါပဲဒါပြင် RNA ကာဝေးဆေးဆိုတာဘာလဲဘာလုပ်နိုင်တယ်လဲဆိုတာကဘာကိုလုံးဝပြသလိုက်တာလည်းဖြစ်ပါတယ်လို့ပြောပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ57kHz 9885ရို့ဖြင့်စနေတနင်္ဂနွေမှာ satellite meter 190 kHz 1905ရို့ကနေထုတ်လွှင့်နေပါတယ်ရှင
်။စင်တော်ဝင်းမြမှာစနေနေ့ညဘက်ကတည်းရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ American ရွေးကောက်ခံသမ္မတ Joe Biden က COVID-19 ကာကွယ်ဆေးထုတ်မှုအချိန်နှစ်တည်းအစီအစဉ်တစ်ခုကိုချပြရမှာပြည်ထောင်စုဆင့်ရန်ပုံငွေပို့သုံးဖို့ဆေးထုတ်မဲ့နေရာထောင်ထောင်ချီပြင်ဆင်ဖို့နဲ့ဆေးပိုထုတ်ရေးကာကွယ်ဆိုင်ရာထုတ်လုပ်မှုဥပဒေသုံးဖို့တွေပါဝင်ပါတယ်။ဒီကြေပြန့်တဲ့အစီအစဉ်ကြီးကမစ္စတာဘိုင်ဒန်ရဲ့ရည်မှန်းချက်ဖြစ်တဲ့ရပောင်းတရားအတွင်းအမေရိကန်တန်ပေါင်းတရားကိုကိုဗစ်ကာကွယ်ဆေးထိုးနိုင်ဖို့ကြိုးပမ်းမှုတွေကအပိုင်းတစ်ခုဖြစ်ပါတယ်။ရှေးဘက်ဗိုလ်ထူးနေမှာသမ္မတရန်သစ္စာချိန်ဆိုမဲ့ဘိုင်ဒန်က
The city one of the most challenging operational efforts
ever. ဒီလိုမျိုးကြီးကကျွန်တော်တို့နိုင်ငံရဲ့လုပ်ငန်းများထဲမှာစိန်ခေါ်မှုအများဆုံးလုပ်ငန်းတစ်ခုပါ။ဒါပေမဲ့အားလုံးကိုကျွန်တော်ကတိပေးပါတယ်။ဒီလုပ်ငန်းစဉ်ကြီးကိုအမြန်ဆုံးရအောင်စီမံသွားမှာပါ။ဒါပေမဲ့ဒီလိုဖြစ်အောင်လုပ်ဖို့ကမနေ့ကပြောခဲ့တယ်လို့ကွန်ဂရက်ဆက်တော်ဘက်ကရန်ပုံငွေတော့လိုပါတယ်။ဒီပေါ်အကောင်းတော်မြင်ထားပါတယ်။အမေရိကန်ပြည်သူတွေအနေနဲ့ဒီလုပ်ငန်းစဉ်ကြီးပြီးမြောက်အောင်လုပ်ဖို့ဝေရလူရသုံးဖို့အသင့်ဖြစ်နေပြီလို့လည်းယုံကြည်ထားပါတယ်လို့ပြောသွားတာပါလက်ရှိကာကွယ်ဆေးထိုးပေးနေတဲ့အဆင့်မှာအသက်65နှစ်အရွယ်တွေကိုပါထည့်သွင်းတူးချဲ့လုပ်ဆောင်ပေးဖို့ပြည်နယ်တွေကိုမစ္စတာဘိုင်ဒန်ကတောင်းဆိုနေပါတယ်သူ့အဆိုရဖွဲ့အနေနဲ့ကရောလာတုံ့ပြန်ရေးမှာကယ်ဆယ်ရေးနဲ့ပြည်လဲထူထောင်ရေးအဆင့်နှစ်ဆင့်ချဆောင်ရွက်သွားဖို့ဒေါ်လာ1ထရီလီယံနီးပါးအသုံးပြုမယ်လို့စက်တာဘေးနေ့ကကြေညာခဲ့ပါတယ်ခင်ဗျအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်သမ္မတအဖြစ်ကျန်းစင်ခွဲလုပ်ဖို့နေလာချိန်မှာထောင်တောင်းချီတဲ့လုံခြုံရေးတပ်တွေပြင်ဆင်နေတာကြောင့်ဝါရှင်တန်မြို့တော်ဟာအစိုးရရုံးစိုက်တဲ့မြို့ထဲစစ်တပ်လုံခြုံရေးတွေပြင်းထန်နေတဲ့အီရတ်ကဘက်ဂဒက်အာဖဂန်ကကဘူးမြို့တို့လိုပုံမှတ်ရစရာဖြစ်လာနေပါတယ်။ဆရာတို့ကဆင်ရမယ်သမရဒေါ်နယ်ဆမ်နဲ့ထောက်ခံသူတွေဘက်ကလွှတ်တော်ကိုအကြမ်းဖက်တိုက်ခတ်ခဲ့တဲ့ဇန်နဝါရီ6ရက်နေ့နောက်ပိုင်းမြို့တော်မှာခြားရာပြီးတဲ့ပြည်နယ်လုံခြုံရေးတပ်ဖွဲ့ဝင် 9,000 ပြင်နောက်ထပ်ပြည်နယ်လုံခြုံရေးတပ်ဖွဲ့ဝင် 18,000 ကိုလည်းနောက်၅ရက်အတွင်းအရောက်ဖို့အင်အားဖြည့်ဖို့ပြင်ဆင်ထားတယ်လို့စစ်တပ်ရာရှိတွေကပြောပါတယ်။အခုလိုပြည်နယ်လုံခြုံရေးတပ်တွေကိုတိုက်ပီအတွင်းရေးပေါ်အခြေအနေကြောင်းမှသာထုတ်သုံးလေးရှိပြီးအခုဒီချိန်အားဆိုရင်အမေရိကန်သမိုင်းမှာမြို့တော်တဝိုင်းအင်အားအကြီးအမားဆုံးလုံခြုံရေးယူမှာဖြစ်တယ်လို့တာဝန်ရှိသူတို့ကသုံးလုံးပြောဆိုနေပါတယ်။မြို့တော်အတွင်းတာဝန်ကျရဲတပ်ဖွဲ့တွေနဲ့အတူအခုပြည်နယ်လုံခြုံရေးတပ်ဖွဲ့တွေကိုပါမြို့တော်တွင်လုံခြုံရေးအတွက်လက်တွေ့ရင်ဆိုင်ဖို့ဖြစ်လာရင်ဘယ်လိုတုံ့ပြန်ဆောင်ရွက်ကြဖို့အသေးစိတ်စီမင်းစည်းကမ်းတွေကိုလည်းရှင်းပြနေပါတယ်။ကွန်ဂရက်တော်တဝိုက်ကလမ်းများစွာကိုလည်းပိတ်ထားပြီးလင်ကွန်အောင်းမွေဘွယ်အစအဦးကလည်းအင်ဒီတော်နဲ့တန်ပြီးဒီကွန်ဂရက်တော်အခြေပါရှိကသမိုင်းဝင်ဆန္ဒပြပွဲအချက်ချာနေရာဖြစ်တဲ့ National Mall ကွင်းပြင်ကြီးကိုလည်းဝင်ရောက်လည်ပတ်ကွယ်ပိတ်ပင်ထားပါတယ်ခင်ဗျာ။အမေရိကန်တက္ကသိုလ်ကိုဇန်နဝါရီလ6ရက်နေ့ကသမ္မတဒေါ်နယ်ထရန့်ထောက်ခံသူတွေဝင်ရောက်စီးနှင်းမှုတွေလူ9ယောက်သေဆုံးခဲ့ရမှုမှာတန်တရာရှိသူပေါင်း300နီးပါးအထိတွေ့ရှိထားပြီလို့ပြည်တော်စုရှင်းနေတယ်ကဆိုပါတယ်။အခုလိုလွတ်တော်တဲ့လူသေးသေးတဲ့အထိကျန်းဖတ်မှုကြီးထဲမှာပါဝင်ခဲ့တယ်လို့ဒီတန်တရာရှိသူအရေးအတွက်ကမနေ့ကမနေ့ထိ295ဦးရှိခဲ့ရာကနေမနေ့နောက်ပိုင်းမှာ300အထိမြင့်တက်လာပြီးလာမယ့်ရက်ပိုင်းတွေအတွင်းလည်းဆာတို့တက်လာဖို့ရှိနေတယ်လို့ဝါရှင်တန်မြို့တော်ရှိရာကိုလံဘီယာနယ်မြေရှိနေကျုံမိုက်ကယ်ဆာရင်ကဆိုပါတယ်။ဗိုလ်သူနေ့ကဖြစ်ခဲ့တဲ့ဒီကျန်းဖတ်ရုံးစက္ကမှုကြီးတဲ့သမ္မတဆန်ရွေးကောက်ပွဲရှုံးခဲ့တာကမဲမတမာမှုတွေရှိခဲ့တာကြောင့်လို့ယုံကြည်ဒေါသထွက်နေသူတွေကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရကြောင်းနောက်ဆုံးတည်ပြုမဲ့အမတ်တွေစုဝေးခဲ့တဲ့ဒီကွန်ဂရက်တော်ကြီးကိုအတင်းဝင်စီခဲ့ကြတာပါဒီအကြမ်းဖက်အတီကုံတဲ့ပါဝင်သူတချို့ဟာလက်ရဆွေးရောက်အုပ်စုတွေရဲ့အဖွဲ့ဝင်တွေဖြစ်ကြပြီးလွတ်တော်ရုံးတွေထဲဖြတ်စည်းခိုးယူမှုတွေလုပ်ခဲ့တာကြောင့်လွတ်တော်တွေကရဲတွေနဲ့အပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ရကရဲတူးပါပေဆုံးခဲ့ရပါတယ် အခုတော့ FBI တီတောင်စုစုံစမ်းစစ်ဆေးရေးဂျီရိုကဒီကြမ်းဖက်မှုမှာပါဝင်ခဲ့သူတွေကိုနိုင်ငံတဝန်းစုံစမ်းစစ်ဆေးမှုတွေကြေကြေပြန့်ပြန့်လုပ်နေပြီးပါဝင်ပတ်သက်ခဲ့သူအားလုံးကိုအရေးယူဖို့အထိခိုင်မာဆုံးဖြတ်ထားပြီလို့ဆိုနေပါတယ်ခင်ဗျာ
American Congress တို့ကိုအခုလိုပြီးခဲ့တဲ့ဗိုလ်သူကဝင်စီးခဲ့တဲ့သူတွေအနေနဲ့ရွေးကောက်ခံရရှိတွေကိုဖမ်းဆီးဖို့နဲ့လုပ်ကြံဖို့ပါရွေးချက်ရှိကြောင်းဗိုလ်အစိုးရရှိနေတွေကအရင်ပြောခဲ့ပေမဲ့အခုတော့အထောက်ထားမတွေ့ရဘူးလို့ပြန်ပြောခဲ့ပါတယ်အခုလိုအရေးတန်ရာရှိမှုကိုပြန်ရုပ်ခဲ့တာကဒီစုံစမ်းစစ်ဆေးအဖွဲ့အကောင်ဆောင်ကအခုလိုဖမ်းဆီးတပ်ဖြတ်ဖို့ရွေးချက်ထောက်ထားတိုင်းရင်မတွေ့ခဲ့ရဘူးလို့ပြောခဲ့ပြီးမှဆက်ဖြစ်လာတာပါတတော်ကိုတင်းဝရောက်ဆင်းနေမှုမှာပါဝင်ခဲ့တဲ့ Arizona ပြည်နယ်က Jacob Anthony Chancellor မှုကိုစစ်သားရင်းတွေတော့ Arizona ပြည်နယ် Phoenix မြို့တရားရုံးတင်ခဲ့တဲ့နောက်အခုလိုဆွဆွဲချက်ထွက်ပေါ်လာခဲ့တာပါ။ဌာနေတိုင်းသားတွေရဲ့ကျွဲကောင်ဝတ်စုံပါဝတ်စင်ပြီးကျွဲရုံနဲ့၆ပြည်ရှိလမ်းကိုကင်ကာမျက်နှာမှာဆေးဆက်တွေဆိုတာပြီးလွှတ်တော်တွေဝင်ရောက်ခဲ့တဲ့ Chancellor ရဲ့ပုံကိုလူမှုမီဒီယာနဲ့သတင်းမီဒီယာတွေမှာတွေ့ခဲ့ကြပါတယ်။တရားဥပဒေနဲ့ဒီနေ့နောက်ပိုင်းမှာပဲနောက်ထပ်ဆွေးနွေးရှိနေတူဖြစ်တဲ့ Todd Ellison ကတော့မူလတရားရုံးတင်တဲ့ဒီဆွဆွဲချက်ထဲအဲ့ဒီအကြောင်းအရာကိုပယ်ဖျက်ခဲ့ပါတယ်။ဒီချက်ကိုတရားဥပဒေကပဲဆုံးဖြတ်ရမှာဖြစ်တာကြောင့်ဆိုပြီးပယ်ဖျက်ခဲ့ပေမဲ့Chancellor ကိုတော့ဆက်ပြီးထိန်းသိမ်းတာဖို့ရှောက်လဲခဲ့ပါတယ်။တရားဥပဒေကလည်းသူ့မှုမပြီးမချင်းဆက်လက်ဖန်ဆီးထားဖို့ဆုံးဖြတ်ခဲ့ပါတယ်ခင်ဗျ။ဒီညပိုင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျ။
ပြည်တော်စုံစမ်းစစ်ဆေးရေးဘူရို FBI ကလာမယ့်အမေရိကန်သမားကျန်းသက်စာကျင်းစုပွဲမတိုင်ခင်မှာလူမျိုးရေးသတိပေးချက်အသစ်တွေထုတ်ပြန်လိုက်ပြီးနိုင်ငံတော်ကပြည်နယ်တွေရဲ့မြို့တော်တွေမှာလက်နက်ကိုင်ဆန္ဒပြတာတွေဖြစ်လာနိုင်တဲ့အလားအလာတွေရှိတယ်လို့ပြောပါရယ်။တချိန်တည်းမှာပဲကွန်ကွက်လွှတ်တော်ကလည်းဇန်နဝါရီ6ရက်နေ့ကအမေရိကန်လွှတ်တော်ကိုဝင်ရောက်စီးနင်းတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးဖို့ပါတီနယ်လုံးကပါဝင်တဲ့မြို့သားကော်မရှင်တရဖွဲ့ဖို့အဆိုပြုချက်တွေကိုစဉ်းစားနေပါရယ်။ဒီသတင်းနောက်ပဲစီဝီဒကူဆော်ရာသတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဇန်နဝါရီ20ရက်နေ့မှာလုံမဲ့ရွေးကောက်ခံသမဂျိုးဘိုင်ဒန်ရဲ့သမကျန်းသက်စာချင်းစုပွဲမတိုင်ခင်နိုင်ငံတော်ကဘီနယ်ရဲ့မြို့တော်တွေမှာလုံခြုံရေးတွေကိုတိုးမြှင့်ချထားလိုက်ပါတယ်။အမေရိကန်မှာလက်နက်ကိုင်ဆန္ဒပြဖို့အလားအလာတွေနဲ့ပတ်သက်ပြီးအင်တာနက်အွန်လိုင်းကနေပြောနေတာတွေကို FBI ပြည်အောင်စုစုံစမ်းစစ်ဆေးဘူရိုကလိုက်လံစုံစမ်းနေချိန်မှာပဲအခုလိုလုံလုံရေးတွေတိုးမြင့်ချထားလိုက်တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ FBI ညွှန်ကြားရေးမှူး Christopher Ray က
And the reason I use the word potential is because one of the real challenges in this space
ဖြစ်နိုင်ကြီးဆိုတဲ့အသုံးအနှုန်းဘာကြောင့်သုံးတာလဲဆိုတော့စိတ်ထဲမှာစိတ်ဆော်မှုဖြစ်နေတာလား၊ရည်ရွယ်ချက်ရှိရှိကိုလုပ်နေတာလားဆိုတာခွဲခြားမှုကတကယ့်ကိုအကဲဆန်းချက်တည်းဖြစ်နေလို့ပါ
။ဇန်နဝါရီ6ရက်နေ့ကသမ္မတ Trump ကိုထောက်ခံသူတွေကမေဂန်လွတ်တော်ကိုဝင်ရောက်စီးနင်းခဲ့မှုနဲ့ဆက်ဆက်ပြီးတော့ FBI ကတမရရှိတဲ့သူ190ကျော်ကိုဖော်ထုတ်နိုင်ခဲ့ပြီးတရားကြော်ကိုဖမ်းဆီးခဲ့ပါတယ်။ဒီကောက်ပွဲမှာမဲခိုးရာတွေမဲမသမားမှုတွေလုပ်တယ်ဆိုတဲ့မမမကန်ပြောဆိုမှုတွေကြောင့်ဒီလူတွေဟာဒေါသတွေထွက်ပြီးတော့လွတ်တော်ကိုဝင်စီးတဲ့အထိဖြစ်ခဲ့တာပါ။ဒီထဲမှာတချို့ကအမေရိကန်စစ်တပ်ဒါမှမဟုတ်ရဲတပ်ဖွဲ့မှာအခုလက်ရှိတာဝန်ထမ်းဆောင်နေသူဒါမှမဟုတ်အရင်ကတာဝန်ထမ်းဆောင်နေသူတွေပါပါဝင်တယ်လို့Brennan Center for Justice Tanaka Michael German ကပြောပါတယ
် This is a problem that has been persistent throughout our history
ဒီပြဿနာကကျွန်တော်တမိုင်းတစ်လျှောက်လုံးမှာအမြဲတမ်းရှိလာခဲ့တဲ့ပြဿနာပါအဲ့ဒါကဘာလဲဆိုတော့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တချို့ဟာလူပြူကြီးစိုးရေးဝါဒီတွေနဲ့လက်ရာဆုံးရောက်စစ်သွေးကြွအဖွဲ့တွေမှာပါဝင်ပတ်သက်နေပါတယ
်မြို့တော်ဝါရှင်တန်ကိုကာကွယ်ဖို့အတွက်တော့ပြည်နယ်လုံခြုံရေးတပ်1000ခွဲနဲ့အခြားဌာနတွေကရဲတပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုချထားပါတယ်သူတို့မှာမိုက်ဖန်စကတော့တမကျန်းသက်စာချင်းစုပွဲကိုဘေးကင်းလုံခြုံမှုရှိရှိကျင်းပနိုင်မှာဖြစ်တယ်လို့အမေရိကန်ပြည်သူတွေကိုထက်လောင်းအောင်မကန်ပြောကြားလိုက်ပါတယ
် The President elect Joe Biden Vice President elect Kamala Harris are sworn in as
ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့ရွေးကောက်ခံဒုသမ္မတကမလာဟဲရစ်တို့ဟာကျွန်တော်တို့တမိုင်းအစင်လာတွေနဲ့အညီအမေရိကန်ပြည်တော်စုရဲ့သမ္မတအသစ်နဲ့ဒုသမ္မတအသစ်တွေအဖြစ်ကျန်းသက်စာချင်းစုမှာဖြစ်ပါတယ်
အချိန်နဲ့မှာပဲလွတ်တော်အမတ်တချို့ဟာတိုက်ခိုက်မှုမဖြစ်ခင်တရက်ကလွတ်တော်ကိုလက်လက်ပြသပြီးတော့တိုက်ခိုက်မှုကိုအကူအညီပေးခဲ့သလားဆိုတာအပေါ်ဝင်စုံစမ်းစစ်ဆေးမှုတွေကိုဆက်လက်လှုပ်ဆောင်နေပါတယ်။ဒါနဲ့ပတ်သက်ပြီးတော့အောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကတော့
If in fact it is found that members of Congress
တကယ်လို့လွတ်တော်မတ်တွေအနေနဲ့ဒီပုံကံထကြွမှုကိုကြံရပါလုပ်ခဲ့တယ်လို့တွေ့ရှိရင်တကယ်လို့သူတို့အနေနဲ့ဒီပြစ်မှုကိုအထောက်အကူပေးတာအားပေးကူညီတာလုပ်ခဲ့ရင်လွတ်တော်ပြင်ပမှာပါတရားစွဲအရေးယူတာတွေဖြစ်လာနိုင်ပါတယ်
လွတ်တော်မတ်တွေကတော့ဒီတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးဖို့နဲ့အဓိကကျတဲ့မေးခွန်းတွေကိုမေးဖို့အတွက်ပါတီနေရာလုံးပါဝင်တဲ့ကော်မရှင်တရက်ကိုဖွဲ့စည်းဖို့ဥရဒန်းတရက်ကိုတင်သွင်းထားပါတယ်။မေးခွန်းထုတ်စရာအချက်တွေထဲမှာတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးထောက်လန်းရေးသတင်းဘာလို့မရခဲ့တာလဲဆိုတာနဲ့နိုင်ငံရေးတာဝန်ရှိသူတွေပါဝင်ပတ်သက်နိုင်ခြင်းရှိသလားစတာတွေပါဝင်တယ်လို့စတန်ဖို့တက္ကသိုလ်ကအေမီဇိုက်ကကပြောပါတယ်။လုံလုံရေးရဆိုရမှုတွေကြောင့်သမရကျန်းသစ္စာကျင်းစုပွဲအစမ်းလေ့ကျင့်မှုတွေကိုတော့တနင်္ဂနွေနေ့ကနေတနင်္လာနေ့ကိုရွှေ့ဆိုင်းထားပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါမြန်မာနိုင်ငံထဲမှာ COVID-19 ရောဂါပိုးကူးစက်မှုနှုန်းနေ့စဉ်တစ်ထောင်အောက်ထိကျဆင်းလာပေမဲ့ရောဂါထိန်းချုပ်နိုင်ရေးအတွက်လိုအပ်ချက်တွေနဲ့စိုးရိမ်စရာတွေရှိတော့မှပဲလို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ကျွန်မစုမုံကစုံစမ်းမေးမြန်းထားတာတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကူးစက်မှုပေါင်းစုစုပေါင်း 33,000 ကျော်ရှိနေပေမဲ့ဒီသတင်းပတ်တွေထဲမှာတော့ COVID ကြောင့်တိုက်ဆုံးမှု10ခန်းနဲ့နေစဉ်ရောဂါပိုးဆက်သက်တွေ့ရှိမှုနှုန်းကလူနာ 1,000 အောက်ကိုဇက်တိုက်ရောက်ရှိလာနေပါတယ်။လက်တလောပိုးတွေ့တဲ့လူနာတွေ့ရှိမှုလျော့နေလာတဲ့အနေအထားနောက်ကုသရေးနဲ့အသွားအလာကန့်သတ်စောင့်ရှောက်ထားတဲ့စင်တာတွေမှာလူတွေနေစာပြုလာတဲ့အပေါ်မှာတော့ကျန်းမာရေးနဲ့အာဂဇဝန်ကြီးဌာနရဲ့ပြောခွင့်ရဒေါက်တာတန်းနိုင်စိုးကအခုလိုရှင်းပြပါတယ်
။ contact တွေလည်းရော့ရယ် quarantine လည်းရော့ရယ်တပတ်ကကုသရေးစင်တာမှာလည်းရော့ရယ်။အဓိကတော့ကျွန်တော်ကတော့ designing name လို့ခေါ်အောင်နော်ခဏကြလာတဲ့အနေထားဒီတူတူပူပေါင်းမှုတွေကျန်းမာရေးဝန်ထမ်းတွေစေနာဝန်ထမ်းတွေအားလုံးရဲ့ဒီပူပေါင်းမှုတွေကြောင့်ကျွန်တော်ရတာဒီအခြေအနေကိုရောက်လာပါဘောနော်အဲတော့ကျွန်တော်အားလုံးကတက်မထောင်ဝင်နေဒီတန်းနဲ့ရောက်တဲ့ဒီဆက်တော်ဘောလို့ပါဘောနော်ဒီလိုဆိုဒီ900ဆွဲဟာလည်းကနတော်လို့ပါဘောနော်ဒါပဲပြောပြောတယောက်တည်းရှိနေအောင်မှသူကဒီအများကြီးပွားနိုင်တဲ့နေသားဆိုတော့ကျွန်တော်ကဒီ video ကိုမကြမချင်းပါဘောနော်ကျွန်တော်တို့ကဒါပဲပြောအားလုံးကျွန်တော်ပူပေါင်းပါဝင်ဆောင်ရွက်မှာဖြစ်ပါတယ
်အခုလိုပိုးတွေ့လူနာရောက်လာတာကတော့ပိုးကူးစက်မှုလုံးရောက်လာတာမဟုတ်ဘူးဆိုတာကိုအထူးသတိထားဆင်ခြင်ကြဖို့လိုအပ်နေပါတယ်လို့ဆေးပညာရှင်ဆရာဝန်တွေကသတိပေးပါတယ်ကိုဗစ်ကူးစက်မှုအဖြစ်အများဆုံးတိုင်းတိုင်းဖြစ်တဲ့ရန်ကုန်တိုင်းတွင်မှာကိုဗစ်ကာလအကျန်းမာရေးဆောင်ရှားမှုအခမဲ့ပေးနေတဲ့ဌာနကူဆေးကရန်ကုန်ကိုရက်ရဲ့တာဝန်ကဒေါက်တာကျော်မင်းထွန်းက
ကူးစက်မှုရှိနေတာပြောမဆိုရင်တော်တော်များများကလည်းအခုတော့ဆေးကမလာတော့ဘူးဗောနဒီရပိုင်းတွင်မှာဆေးတလူကလည်းတော်တော်ကြီးကိုနဲနေသွားဗောနအရင်တော့အများကြီးမဆစ်တော့ဆစ်တော့ဒီအခုကဒီထားမှာကျွန်တော် silent နေဖြစ်နေမှာကြောက်ပါလိမ့်ကလေ silent carrier တွေဗောနဟိုရှိနေတာမရှိဘူးဆိုပြီးတော့ဟိုမဆစ်လို့မသိတာဗောနဒီကလေမဆစ်တော့မသိတော့မသိတော့ဒီဟိုရှော့ပါနေနေမယ်အဲရလူတွေရနေတစ်ဆင့်ပြန်ပြီးတော့ not carrier အောင်ပြန်ဖြစ်တယ်ပြန်ဖြစ်တော့အဲ့အဓိကကျွန်တော်ကြောက်တာ silent carrier ဗောနဟို carrier ကြောက်ပြီးတော့ပြန်နေမှာကြောက်တယ်အရင်ကတော့ထောင်းကျော်တောက်လျှောက်ထောင်းကျော်သူကတော့900ကျော်ဗောနအဲ့ဒီဒါရောကျွန်တော်စိတ်ချတယ်ကြောက်တာကခုန silent carrier နဲ့ကြောက်တာ silent carrier ရဲ့အနေနဲ့ဘယ်နည်းအောင်ဒီစီနေမယ်ကိုကြောက်တာပေါ့နော်အဓိကနောက်ပိုင်းဒီဒီထက် data ရောဖို့လဲကျွန်တော်မျှော်လင့်နေပေါ့နော
်လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂကူဆရာဝန်ဒေါက်တာမိုးအောင်ကျော်နိုင်ကတော့အာရှနိုင်ငံတွေမှာလည်းတကြောပြန်ကူးစက်မှုတွေပိုတိုးလာပြီးအရေးပေါ်အခြေအနေတွေထုတ်ပြန်ထားရခြင်းနောက်နိုင်ငံတချို့မှာလည်းမျိုးဗီဇကွဲတဲ့ virus တွေတွေ့ရှိလာနေတဲ့အနေအထားမှာတော့ပြည်သူလူထုရောသက်ဆိုင်တဲ့ကျန်းမာရေးတာဝန်ရှိသူတွေဘက်ကပါအထူးသတိရှိကြဖို့အရေးကြီးပါတယ်လို့တိုက်တွန်းသတိပေးပါတယ
်ဥပဒေအရမြန်မာပြည်ထောင်စုနဲ့ဆိုရင်ဒီ UK မှာရှိတဲ့ strain ကကျွန်တော်နိုင်ငံကဝန်ထမ်းနိုင်ငံပေါ့။နောက်ဒါကြောင့်မို့လားဒီဒီဇိုင်းဆက်လက်နေစစ်ပြေစောင့်ကြည့်ပြီးဖိနှိပ်ထားဖို့လိုတယ်။ဒါကြောင့်မို့ကျွန်တော်တို့ကလည်းဒီဒီဒီကျလာတယ်ဆိုပြီးတော့အကုန်လုံးပြင်ဆင်ပြီးတော့မြေပင်နဲ့ကာလီကြီးကိုဆက်ပြီးလုပ်ရမယ်။ဒီဘက်ကဝင်ရမှာနိုင်တယ်ဒီယူကွဲပြင်ဆင်နေတာကိုအထက်ကထိန်းချုပ်ရမယ်ဒီလိုကိုကီလင်းကဒီဒီကိုဆက်မှုမျိုးလည်းထိန်းချုပ်နိုင်တယ်ဆိုရင်ဘန်တာကျလိုရမယ်အချက်တွေပဲဖြစ်တယ်။ဟုတ်တယ်လေတစ်ခါကပြန်ပြောမယ်ဆိုရင်ဒီတေယုတ်ပြည်ကမလာတဲ့သူအုပ်စုကနေစစ်ပဝင်းရင်ကိုပြန်မှုတက်တော့လူတိုင်းဒီကဘောက်မတ်ချက်မယ်ဆိုချက်ဒီချက်ပုံနဲ့လက်စည်းနဲ့ဆိုရဲဒီ3ချက်ဟာတာကူရောကျမရညာအောင်ညထုတ်တဲ့ gain campaign တိုင်းနဲ့လူတွေကဆက်လက်သာလုံဆောင်နေနေတော့ဒီဒီကဘောက်တော့ဒီဖြစ်သွားမယ်ကတက်ပြီးရောကြသွားဖို့ပဲရှိမယ်လို့ကျွန်တော်တော့ထင်ပါတယ်
အခုဆိုရင်တော့တနင်္ဂနွေလုံးတိုင်းတာနဲ့ယောဂပိုးကူးစက်မှုကဇန်နဝါရီလ15ရက်နေ့တောက်ကြနေ့ည8:00နာရီထုတ်ပြန်ချက်အရကူးစက်ခံရသူစုပေါင်း 33,000 ကျော်ပြီးတော့တည်ဆုံးသူပေါင်းက 3,000 နီးပါးအထိရှိသွားပြီဖြစ်ပါတယ်ရှင
်။ NDP ကလက်မှတ်ရေးထိုးထားတဲ့ပြည်မျိုးသားစီယုံ KNU လက်အောက်ခံလက်နက်ကန်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားဖာပွန်ခရိုင်နဲ့ညောင်လေးပင်ခရိုင်ဘက်စစ်ရေးတင်းမာနေသလိုထောင်နဲ့ချီရွာသားတွေသိမ်းရှောင်နေရတဲ့အကြောင်းပြောပြချင်ပါတယ်ကျွန်တော်နိုင်ကုန်းအိမ်ပါ ကရင်ပြည်နယ်ဖာပုံမြို့နယ်နဲ့ပဲခူးတိုင်းရောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ KNU တပ်မ9တပ်မ3တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့တိုက်ပွဲကြောင့်အရသားတွေထိခိုက်ပြီးရရွာကနေတိမ်းရှောင်နေရတာပါမနေ့ကဖာပုံမြို့နယ်မဲဝံကြီးပါဘက်မှာ KNU တပ်မ9နဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မဟာ9ပြောခွင့်ရဘဒူမမ်းမန်းကပြောပါတယ်
မစစ်တပ်ဘက်ကပူကြီးကြောင်းရဲ့ရွာသားတွေကိုခံကြုတ်လုပ်ခဲ့တယ်လို့နော်ဒီပုံကြောင်းကြီးနားမှာပဲသူတပ်တွေကိုခံကြုတ်လို့ပြီးတော့မှာဘက်ကနေနေဖြစ်တယ်လို့ပြောလို့ရတယ်ဗျာနော်အဲ့မှာပဲဒီမစစ်တပ်ဘက်ကလည်းနဲ့ကြီးတွေကိုအရင်ပုံကြံတိုင်းတော့ကြားရမှာအောင်ရပ်ပြန်လာော်ဒီနေ့ဒီကံတန်းပြစ်ခတ်မှုတွေသုတ်တာလဲခါကြတော့ကျွန်တော်တို့ခလင်းငယ်တူကကောင်းပါဒီကိစ္စကညာရပ်ပြန်ကြရတယ်
မဲဝံကြီးပါမှာစစကန်းချထားတဲ့မြန်မာစစ်တပ်စခန်းကို KNU ဘက်ကလာရောက်ပြစ်ခတ်လို့ဒီတိုက်ပွဲအတွင်းခလင်းငယ်တူစိုင်းရရရှိခဲ့ကြောင်းဖာပုံတေရကန်စောဟဲကီကပြောပါတယ
်မင်းတို့ချောင်းပြစ်တော့ကြည့်ရဲဆို KNU ကငါ့မဝိုင်ဘူးလေဘူးအထင်နဲ့ပြစ်တယ်အဲ့ဒါခလင်းကြီးထိသွားတာလားကောင်းရှက်မှန်လားပေါ့ညက်သားပြားတော့ညက်ကုန်ပြီးတော့မဲဝံရမှာတော့မရှိတော့ဘူးလားဘာပေါ့ဒီရွာတွေလက်ကျင်းနေတယ်ပေါ့ဦးရဲ့နှထောင်ကျော်ရှိတယ်ပြောတယ
်ဒီလဆန်းပိုင်းကနေစတင်လာတဲ့တိုက်ပွဲကြောင့်မဲဝံဒီရကရွာသားထောင်ကျော်စစ်ဖေးသိမ်းရှောင်နေရတယ်လို့သူကဆိုပါတယ်စစ်ရှောင်ရွာသားတွေဟာနေဆက်ရရွာပြင်ဘာပုံမြို့မွန်ပြည်နယ်ဘီလင်းမြို့နယ်ဘက်သိမ်းရှောင်နေကြပါတယ်အာဘုံဒေသဘက်ထိတွေ့မှုအခြေအနေကိုမသိရသေးပေမဲ့ပဲခူးတိုင်းညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ဘက်မှာလမ်းဖောက်လုပ်နေတဲ့မြန်မာစစ်တပ်နဲ့ KNU တပ်မတော်တပ်ဖွဲ့တို့ဒီရက်ပိုင်းတွင်စီးတွေ့တိုက်ပွဲဖြစ်ပွားတာရှိတယ်လို့တပ်မတော်ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကဆိုပါတယ်
တနည်းနည်းမှာပဲဘူတဲ့ဘက်မှာတော့ကျွန်တော်တို့စစ်စင်ကြီးဒေသဖွဲ့သူကြီးဆန်းရှိတယ်အဲဒီလမ်းကိုပြင်ထိန်လုပ်နေတဲ့ကျွန်တော်စီရင်ဂျင်နီယာတပ်ဖွဲ့တွေကိုအားလုံးပြစ်ခတ်ခဲ့တာရှိတယ်။ကျွန်တော်တို့ကတယောက်ခံရရှိသွားတဲ့ဖြစ်စဉ်လည်းရှိတယ်။ဒီရခွင့်ပြေးလမ်းပြုတ်ရင်ထိန်သိမ်းလုပ်တယ်ဆိုတာလည်းအနှစ်တိုင်းလုပ်နေကြအလုပ်တွေပါ
။ကြောက်ကြီးမြို့နယ်မူတဲကြီးရွာဖက်တိုက်ပွဲကြောင့်ရွာသား600ကျော်နေရက်ကနေတိမ်းရှောင်နေရတယ်လို့ဒေသခံစောစိုးမြစ်ကပြောပါတယ
်။အဲဒီတိုက်ပွဲတွေကြားမှာခွဲတဲ့အုပ်စုတွေကကြီးရွာတွေကတော့အခုစကောတဲ့တက်ကော်ကြီးနေရွာကတော့မရှိတော့ဘူးပြေးကုန်ပြီ။ဆရာပါဝင်ကြောက်ရှိတယ်
2022ကုန်စီစဉ်ပါ28ရက်နေ့နဲ့ဒီနေ့စံဇန်နဝါရီလ2ရက်နေ့မှာညောင်လေးပင်ခရိုင်မိုးမြို့နယ်နဲ့ကြောက်ကြီးမြို့နယ်ထဲတဲ့ကြေးရွာအုပ်စုတွေမှာလမ်းဖောက်လုပ်နေတဲ့မြန်မာစစ်တပ်နဲ့ KNU တပ်မဟာ3တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်တပ်မတော်အနေနဲ့ KNU တပ်မဟာ9တပ်မဟာ3စီရဘက်စစ်စည်ရေးကလမ်းဖောက်နေအောင်မယ်ဆိုရင်တိုက်ပွဲထပ်ဖြစ်လာနိုင်တယ်လို့ KNU တပ်မဟာ9ပြောခွင့်ရဘဒူမမ်းမန်းကဆိုပါတယ်
တော်တမန်ငါလည်းတမန်သုံးအဒီမှာကြောက်ကြောက်ကလန်းကြောင်းမှာလည်းတမန်ဖောက်လုံးပြီးတမန်လေးဆောင်တဲ့ကြောက်ကျွန်တော်ဒီလိုချင်းမျိုးမှာဆက်ရှိနေဦးမယ်ဆောင်ရဦးမယ်ဆိုရင်တော့တက်ကြွေးကြီးကတော့ဆက်ဖြစ်နေလို့ရှိသေးတယ်
KNU ကမျိုးရာစီယုံဟာမြန်မာစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသိုးသားပေမဲ့ဆက်လက်ဆွေးနွေးပွဲတွေရပ်တန့်နေတာပါအထူးသဖြင့်တပ်ပိုင်းဆိုင်ရာကိစ္စတပ်နေရာချထားရေးတပ်လျှော့ချရေးတပ်နယ်မြေသတ်မှတ်ရေးအပြည့်ရနယ်မြေသတ်မှတ်ရေးစတဲ့သဘောတူညီချက်တွေမရှိသေးတာကြောင့်တိုက်ပွဲဖြစ်ပွားရတဲ့အဓိကပြဿနာတစ်ခုလို့လည်းဘရူမန်းမန်းကပြောပါတယ်ဖာပေါ်မြို့နယ်တွင်မြန်မာစစ်တပ်စခန်းတွေ2022ကုန်မှရုပ်သိမ်းပေးဖို့ကရင်မျိုးသားလူမျိုးရေးသမတော် KNLA ကနေကြေညာချက်ထုတ်ပြန်ပြီးတိုက်ပွဲတွေဆက်စပ်ဖြစ်ပွားလာနေတာပါလက်ရှိ KNU တပ်မ9ဖာပေါ်ခရိုင်တပ်မ3ညောင်လေးပင်ခရိုင်တွေမှာနှစ်ဖက်သက်တွေစစ်ရေးတင်းမှန်နေစေဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်တော်ရရှင်များရှင်ကျမတင်ကြီးထိုက်ပါတရုတ်ကုမ္ပဏီတစ်ခုရဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုပါကစ္စတန်မှာလူသားတွေနဲ့နောက်ဆုံးအစ်စ်ဆန့်သတ်မှုပြီးဆုံးထွက်မှာပါ CanSino Bio ကုမ္ပဏီရဲ့ကာကွယ်ဆေးဆန့်သတ်မှုအပြီးသတ်တော့မယ့်အကြောင်းနဲ့ထိရောက်မှုရှိတဲ့လက္ခဏာတွေလည်းတွေ့ရကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်တရုတ်ရဲ့ကာကွယ်ဆေးကိုဆန့်သတ်နေတဲ့နိုင်ငံခုနှစ်ခုမှာပါကစ္စတန်နဲ့ပါဝင်တာပါပါကစ္စတန်နိုင်ငံမြို့တော်အစ္စလာမဘတ်ကနေ VOA သတင်းတောက်အိုင်ရှာတန်စီပေးပို့တဲ့သတင်းဆောင်ပါကိုပြောပြပေးပါမယ်ရှင်။တရုတ်ကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးကိုပါကစ္စတန်မှာနောက်ဆုံးအဆင့်ဆန်းသတ်နေတာ၄လနီးပါးရှိလာပြီးဆန်းသတ်မှုပြီးဆုံးတော့မှာပါ။လူပေါင်း 18,000 နီးပါးကိုကာကွယ်ဆေးထိုးထားပါတယ်။အစောပိုင်းကာလတွေတုန်းကဆိုရင်ဆရာဝန်တွေကလူတွေကိုကိုရိုနာဗိုင်းရပ်စ်တွေထိုးသွင်းနေကြတာလို့ယူဆသူတွေရှိပါတယ်။ကာကွယ်ဆေးနဲ့ပတ်သက်ပြီးအစီအငေါ်မတည့်တဲ့ယူဆချက်တွေလည်းအများကြီးပါ။ရေရှည်မှာတက်ရောက်လာနိုင်ကြအပေါ်စိုးရိမ်မှုတွေလည်းရှိပါတယ်။မိုဟာမက်အာမီယာမာလစ်ကတော့ကာကွယ်ဆေးထိုးဖို့မသေးချာသေးပါဘူးတဲ့။
ပေရတရေးမဟာနာကဲဂျစ်မာလစ်နဲ့
တက်တော့ကိုပြားတကင်ကကဲတင်ထားတာဖြစ်ပြီးစက်ပြီလေကာွယ်ပေးမှာပါကာွယ်စစ်ထိုးရမယ်လို့မထင်ပါဘူးအဲ့ဒီတည်းမှာဘာတွေပါလဲရေရှည်မှာဘာဖြစ်မလဲမသိပါဘူ
းကာွယ်စစ်ဆန်တက်တဲ့ခုနှစ်နိုင်ငံထဲမှာပါကစ္စတန်နဲ့ပါဝင်တာပါကနေဒါကဒါဟိုစီတက်ကတူကဒီအချက်လက်တွေကိုဆန်းစစ်ပါမယ်နိုင်ငံတွင်းကဆရာဝန်တွေကတော့တွေးရှိရတဲ့အချက်တွေအပေါ်မှာခြေနဲ့နေကြပါတယ်ကာကွယ်ဆေးစမ်းသပ်မှုရဲ့အခြေအကဲဒေါက်တာအီချက်အာမက်ခန်ကအခုလိုရှင်းပြပါတယ်
။အဘိတဂျိုအလ်ဟမ်ဒူလာရဲ့ကိုယ်စီရစ
်အခုထိတော့ကာကွယ်ဆေးရဲ့ဗီရပ်စ်စုကြုံဆွေးနွေးရမတွေ့ရပါဘူး။ညှော်လင့်ထားတဲ့အတိုင်းပါပဲ။တရက်နှစ်ရက်လောက်ကိုပူချိန်တက်တာမျိုးအရေရားရရနာမျိုးလက္ခဏာလေးတွေပဲရှိပါတယ်
။တရုတ်ကတော့သူ့စစ်တပ်အတွက်ကန်ဆီနိုဘိုင်ိုရဲ့ကာကွယ်ဆေးကိုအရေးပေါ်အသုံးအဖြစ်ခွင့်ပြုထားတာပါ။ဆေးကုမ္ပဏီဘက်ကတော့နိုင်ငံတကာကိုရောင်းချနိုင်ရေးအတွက်အတည်ပြုချက်မြန်မြန်ရဖို့မျှော်လင့်ထားပါတယ်။ပါကစ္စတန်အစိုးရဘက်ကတော့တရုတ်ထုတ်ကာကွယ်ဆေးနောက်တစ်မျိုးဖြစ်တဲ့ဆီနိုဖန်ကိုအလုံးကြီး12သိန်းဝယ်ဖို့အတည်ပြုထားပါတယ်။နိုင်ငံတကာကအတည်ပြုထားတဲ့ကာကွယ်ဆေးတွေတင်သွင်းခွင့်လဲပုဂ္ဂလိကဆေးရုံတွေကိုခွင့်ပြုထားပါတယ်။ဒေါက်တာအီချက်စာမက်ခန်ကအခုလိုပြောပါတယ
်။လက်ခေएक वैक्सीन के ऊपर हमारा
काव्य से तो မျိုးတွေကိုပဲအကူလို့မရနိုင်ပါဘူးနှစ်မျိုးသုံးမျိုးလောက်ဝယ်ရနိုင်ပါတယ်ကာကွယ်ဆေးထုတ်လုပ်သူတွေမှာထုတ်လုပ်နိုင်စွမ်းအကန့်အသတ်ရှိတယ်လို့နိုင်ငံတွေအများကြီးကိုပေးတင်ကြမှာဖြစ်ပါတယ
်ဖိုင်ဇာနဲ့မိုဒါနာတို့ရဲ့ COVID-19 ကာကွယ်ဆေးတွေကပါကစ္စတန်နဲ့မကိုက်ညီဘူးလို့လည်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ဒီဆေးတွေကိုတူလောင်နိုင်တဲ့အေးကတ်စနစ်မရှိပါဘူးကာကွယ်ဆေးအမျိုးစုံတင်သွင်းမယ်ဆိုရင်လည်းပါကစ္စတန်ကလူကြီးအများစုကာကွယ်ဆေးထိုးနှံရေးကနှစ်နှစ်ကျော်လောက်အချိန်ယူရနိုင်ပါတယ်ရှင်
။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ကျွန်မဆုမြတ်မောင်ပါ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တွေကဒစ္စနီလန်ကစားကွင်းကြီးမှာလူအများအပြားကိုကိုဗစ်ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်ပြုလုပ်နေပါတယ်။ကရောဂါကြောင့်ဆယ်လကြာပိတ်ထားရတဲ့ကစားကွင်းကြီးရဲ့ကားပါကင်နေရာမှာဦးစားပေးအဆင့်တစ်ထဲပါဝင်သူတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အကြောင်းဆက်ပြီးတော့ကြေညာပါမယ်ရှင်။အမေရိကန်ပြည်ထောင်စုအနောက်ဖက်ခြမ်းကယ်လီဖိုးနီးယားပြည်နယ်တွေကအချင်းကရနေရာတွေထဲမှာတခုပါတဲ့ဒစ္စနီလန်ကစားကွင်းကြီးဟာအခုတော့ကိုဗစ်ကာကွယ်ဆေးထိုးပေးတဲ့နေရာကြီးဖြစ်နေပါတယ်။ဆေးစတင်ထိုးပေးတဲ့ဇန်နဝါရီလ23ရက်နေ့ကဆေးထိုးဖို့အတွက်အွန်လိုင်းပေါ်ကနေရက်ချင်းရထားကြတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့အသက်65နှစ်နဲ့အထက်ရှိသူတွေအစောကြီးတည်းကလာပြီးတော့တန်းစီစောင့်နေကြတာပါ။ဒစ္စနီလန်ကစားကွင်းကြီးရဲ့ကားပါကင်နေရာမှာတဲဖြူတွေထိုးပြီးတော့ကိုဗစ်ကာကွယ်ဆေးတွေကိုထိုးပေးနေပါတယ်။ပြည်နယ်ထဲမှာလူအများအများကိုအစုလိုက်အပြုံလိုက်ပထမဆုံးဆေးထိုးပေးမယ့်နေရာဟာလော့စ်အန်ဂျလိစ်မြို့ပြင်နားမှာရှိတဲ့အန်နဟိုင်းမြို့ကဒစ္စနီလန်မှာဖြစ်တယ်လို့တင်းနယ်လာနေကကြေညာခဲ့ပြီးတဲ့နောက်အင်္ဂါနေ့အွန်လိုင်းပေါ်မှာဆေးထိုးဖို့ရက်ချိန်စပေးခဲ့ခြင်းနှစ်နာရီအကြာမှာပဲစည်ရင်းပေးသူ1000ကျော်ရှိခဲ့ပါတယ်ဆေးစာထိုးပေးတဲ့ပုံထုနေ့မှာလည်းနိုင်ရီနဲ့ချီတန်းစီဆောင်ရတာကိုကိုဗစ်ကာကွယ်ဆေးလာထိုးကြသူတွေသိမှုပုံမရပါဘူ
း And they once you get in it was very quick
တထဲရောက်တော့ရင်တော့မြန်ပါတယ်သူတို့စီထိုးပေးပြီးရင်စောင့်ကြည့်ခဲ့မှာ15မိနစ်လောက်ထိုင်ဆောင်ရပါတယ်အခက်ခဲမရှိပါဘူ
းကိုဗစ်ကရောဂါကြောင့်ဒစ္စနီလန်ကစားကွင်းကြီးကိုပိတ်ထားတာဆယ်လရှိချိန်မှာလူအများအပြားကိုဗစ်ကာကွယ်စီထိုးအစီအစဉ်ကိုဒီနေရာမှာလုပ်နေတာဖြစ်ပါတယ
် I am very needle phobic so I was very
ဒီမှာစီထိုးအကြောက်တယ်ဘူးဆိုတော့ရင်းနေတော့စိုးရိမ်တာပေါ့လေဒုတိယတစ်ကြိမ်ထပ်ပြီးထိုးဖို့ရှိတယ်ဆိုတော့လေစိတ်ပူမိပြန်ပါရောဒါပေမဲ့ကိုယ်ကျန်းမာရေးအတွက်ဆိုတော့လေထိုးရမှာပေါ့လေ
ကယ်လီဖိုးနီးယားပြည်နယ်ထဲမှာကိုဗစ်ကာကွယ်ဆေးထိုးနိုင်မဲ့ပထမဦးစားပေးအဆင့်တစ်ထဲမှာပါသူတွေကိုအရင်ဆုံးကိုဗစ်ကာကွယ်ဆေးထိုးပေးနေတာဖြစ်ပါတယ
် my grandma lives with me and I live with my parents as well and it's just
ကျွန်တော်မိဘတွေနဲ့နေပါတယ်ခွာလေကျွန်တော်တို့နဲ့အတူနေတာပါသူတို့အိမ်မှာပဲနေရဆိုပေမဲ့ကျွန်မကဆေးကနေသွားနေရတော့သူတို့ယောဂမကူးမိအောင်နေဖို့တိတ်အရေးကြီးပါတယ်။ကျွန်မမိသားစုကျွန်မတကယ်ချင်းတွေနဲ့အတန်းပေါ်ရင်ကျွန်မကြောင့်ယောဂမကူးအောင်ဆေးထိုးဖို့လိုပါတယ်
။ကယ်လီဖိုးနီးယားပြည်နယ်ဟာအမေရိကန်ပြည်ထောင်စုထဲမှာကိုဗစ်ကပ်ရောဂါကူးစက်ပြန့်နှံ့မှုအဆိုးဆုံးပြည်နယ်တစ်ခုဖြစ်ပါတယ်။ကိုဗစ်ကပ်ရောဂါကြောင့်အသွားအလာလူစုလူဝေးကန့်သတ်ချက်တွေကိုလည်းထုတ်ပြန်ထားဆဲဖြစ်ပါတယ်
။ It was very stressful and a little lonely the past year.
ဒီကတနည်းလုံးစိုးရင်ကြောက်ကြမှုတွေနဲ့နင်းနေတော့အထီးကျန်ဖြစ်တာပေါ့အခြေအနေတွေပုံမှန်ပြန်ဖြစ်စေချင်နေပါဘူးနောက်တစ်နှစ်လောက်ဆိုရင်တော့နင်းနေတော့ပုံမှန်ပြန်ဖြစ်နိုင်မယ်လို့ပြောလင်းရတာပါပဲရှင
်ကယ်လီဖိုးနီးယားပြည်နယ်ထဲမှာကိုဗစ်ကာကွယ်ဆေးထိုးမှုနှောင့်နှေးတဲ့အပေါ်ဝေဖန်မှုတွေလည်းရှိနေပါတယ် အခု Orange County မြို့နယ်ထဲမှာလည်းအစုလိုက်အပြုံလိုက် COVID ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်စတင်နေပြီမြို့လူဦးရေ၃တန်းကျော်ရှိတဲ့မြို့နယ်ထဲမှာအားလုံးကိုဆေးထိုးပေးနိုင်ဖို့တော့ဆေးအလုံးလောက်မရှိသေးဘူးလို့မြို့နယ်ကြီးကြပ်ရေးဘုတ်အဖွဲ့ဝင်တွေကပြောပါတယ်ဒါပေမဲ့ဇွန်လ၄ရက်နေ့မတိုင်ခင်မှာတော့မြို့နယ်ထဲမှာရှိသူအားလုံးကို COVID ကာကွယ်ဆေးထိုးပေးနိုင်မယ်လို့ Orange County ကမျှော်လင့်ထားပါတယ်ရှင်ကျွန်မစင်းမြန်ပါပ
ါမင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူဆင်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဖက်ရှင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့မရွယ်ပဲနဲ့ကိုဝင်ရလာတဲ့အခါမှာနောက်ဆက်တွဲဘာပြဿနာတွေဖြစ်လာကြလဲဆိုတာကိုလေ့လာထားပါတယ်။ဒီဆောင်မအပြည့်စုံကို Frontier မြန်မာကသတင်းနောက်ပြည့်စုံအောင်ကဆက်လက်တင်ဆက်ပေးသွားမှာပါ။
စင်ရမလာလို့ရတာဟာဘယ်ရက်ဘယ်ဒေတာမှမဆိုးမလွယ်ကူပါဘူးမြန်မာနိုင်ငံမှာတော့အခြားရက်ဒေတာတော်တော်များများမှထက်ပိုခက်ခဲမယ်ထင်ပါတယ်ဘာလို့လဲဆိုတော့လက်မထက်ခင်အထိအပြိုစင်ဖြစ်ရမယ်ဆိုတော့အပြိုစင်ဝါးနာနဲ့စံတန်ဘိုးတွေကိုလက်ကင်ပြီးအမျိုးသမီးတွေပေါ်ခွဲခြားဖိနှိပ်ဆက်ဆံတဲ့ပက်ထရီယာကီဗမာလူဖွဲ့စည်းမှာစင်ငယ်မသားဖြစ်ရတာဟာဆက်စရာအကြောင်းအရာတစ်ခုပြဿနာတစ်ရပ်အဖြစ်မြင်ရှိနေကြတော့မှာပဲရုပ်ရှင်ဗီဒီယိုဇာတ်လမ်းတွေဘာသာရေးဆုံးမစာပေတွေနဲ့ပုံမြင်ဝိထုတွေမှာလဲမိမိရဲ့လွတ်လပ်တဲ့သဘောဆန္ဒနဲ့ရွေးချယ်ခဲ့တာမဟုတ်ပဲအတင်းအဓမ္မပြုကျင့်ခံရတာကားတင်ပြေးခံရတာလိန်ကျုံပြုခံရတာစတဲ့ကိစ္စတွေမှာတော့အချက်ကိုအတတ်နဲ့လဲရမယ်ဆိုပြီးကျူးလွန်ခံရသူမျိုးသမီးကိုအတတ်ပါပေးဖို့တင်ကြားနေတာတွေဟာတွင်တွင်ကြဲကြဲရှိနေတော့မှာရွေးချက်မရှိဘဲကိုယ်ဝန်ဆောင်ရတဲ့အခါမျိုးမှာလဲမျိုးသမီးတွေပေါ်တာတစ်ဖက်သက်အပြစ်တင်မှုများပြီးဒီအတွက်တောင်းဝန်တရားတွေကိုလည်းအမျိုးသမီးတွေအပေါ်မှာသာမမြတ်မတပြဋ္ဌာန်းလေးရှိနေပါတယ်။မဆုမြတ်ဟာ28နှစ်အရွယ်မွတ်စလင်အမျိုးသမီးတူဦးဖြစ်ပြီးသူမရဲ့တနည်းရွယ်တာကလေးနဲ့အတူရန်ကုန်မှာနေထိုင်ပါတယ်
။စိတ်ချောက်ချားတာမျိုးလေးတွေပါလေးတော့ဖြစ်တယ်။ဟိုတွေးနှုတ်လို့လည်းချင်းမှာဖြစ်မှာပါ။အဲတခါတခါတည်းကြိုက်လည်းမိုးချုံပေါင်းပြီးထိုင်ကိုလည်းငူပြပလိုက်တဲ့ဟာလည်းရှိတာပါတော့။ခါကျရင်ငါ့ပုံကတည်လိုက်ရင်ကောင်းတော့မလားဆိုပြီးကြားထဲမှာလေအဲ့လိုလားစိတ်ပောက်တယ်
။သူမရွယ်မြို့ကြီးပြကြီးကခစ်သမီးပြုံများနေတူလက်မထက်ခင်သူမချစ်သူနဲ့အတူအိတ်ခဲ့ပါတယ်။ပထမကျင်ကိုဝင်ရရှိတဲ့အခါမှာတော့သူမချစ်သူဟာကိုဝင်ဖြတ်ချဖို့နားချခဲ့ပါတယ်။အငင်းပွားစရာဖြစ်ပေမဲ့လက်မထက်ခင်အတွဲတော်တော်များများပြုလုပ်လို့ရှိတဲ့ရွေးချယ်မှုပါ။ဒုတိယကျင်ကိုဝင်မှာတော့သူမကိုဝင်ကိုထိန်းသိမ်းဆောင်ရှောက်ပြီးကလေးယူဖို့ဆုံးဖြတ်ချက်ချခဲ့ပါတယ်။
ဒီစေးရပြရရခဲ့တော့ကောက်ွယ်တဲ့စေးမဟုတ်ဘူး။အဲ့ဒါတော့ငါတောက်တယ်။တောက်ရင်လည်းရတာ။ငါဆိုအသက်ဆိုတော့ဒီလိုအချိန်ဒီမှာလည်းအမပြည့်စင်တာငါအသက်လည်း28နှစ်ခလေးဟိုငါ့ကြောင့်မယူဘူးဆိုရင်တော့မှခလေးနောက်တော့မှယူမယ်ဆိုလို့ရှိရင်အဆင်မပြေတော့ယူတော့မယ်ဆိုပြီးတော့ယူလိုက်တယ
်။စွန့်ပစ်ချက်ချပြီးမြန်စံစားမှာပဲ။သူမဟာတောင်းယူလို့စိတ်မရှိတဲ့ချစ်သူရဲ့စွန့်ပစ်ခြင်းထားခဲ့ခြင်းခံလိုက်ရပါတယ်။မဆုမြအစိုးရစီကအထောက်ပံ့မရပါဘူးကလေးအချိန်လေးမှာရှာရှာပပအချိန်လုပ်ပြီးကွန်ပျူတာစီပြေးရက်ဖက်လူဖွဲ့စည်းတစ်ခုအတွက်အလုပ်လုပ်ရပါတယ်လေးသိန်းပတ်လဲသူမလာစားနေလဲကလေးတင်းဖြစ်ဖြစ်အခုဖြစ်ဖြစ်အချိန်ပိုင်းနေတဲ့တော့ခေါ်ဖို့မတန်နိုင်ပါဘူးကလေးယူဖို့ဆုံးဖြတ်ပြီးနောက်ပိုင်းမဆုမြရင်ဆိုင်ခဲ့ရတဲ့ခါပြီးတဲ့အတွေ့အကြုံအခက်ခဲတွေဟာမြန်မာနိုင်ငံမှာမရည်ရွယ်ပဲကိုဝင်ရပြီးပြတ်မချဖို့ရွေးချယ်တဲ့အခါမျိုးသမီးတွေကြုံတွေ့ရမယ့်အခက်ခဲရင်ဆိုင်ဖြည့်ရှင်ရမယ့်စင်ခေါ်မှုခါးစည်းခံရမယ့်ဒုက္ခတောကတွေကိုပမာဆောင်ညှို့ဆုံနေပါတယ်အစိုးရထုတ်ပြန်တဲ့စီးရင်တွေ Pride အဖွဲ့အစည်းကထုတ်ပြန်တဲ့ကိန်းဂဏန်းတွေရနှစ်စဉ်တစ်တိုင်မြန်မာနိုင်ငံမှာစွန့်ပစ်ခံကလေးတွေရာနဲ့ချီရှိနေပါတယ်နောက်ပြေးလမ်းကြားမိုက်ပုံမှာဖျားချောင်းကန်စေတီပထိုးမှာအင်းရှိတကားပေါက်တွေမှာဈေးယုံဈေးကမ်းမှာအဆရှိတဲ့နေရာပေါင်းစုံမှာဝေကင်းစကလေးငယ်လေးတွေစွန့်ပစ်ခံရပါတယ်။အဲဒီကလေးတွေဟာပရိုက်တာမိဘမဲ့ကျောင်းတွေအစိုးရရဲ့ကလေးစောင့်ရှောက်ရေးကိရာတွေရောက်သူလဲရောက်မရောက်သူများလဲအသက်ဆုံးရှုံးကြရပါတယ်။ဆက်ကြီးညွန့်နယ်တနက်ချောင်းကျေးရွာကဘဝရောင်မျိုးဆက်တဲ့လူငယ်ပရိုက်တာကျောင်းမှာဆိုရင်နှစ်စဉ်တစ်တိုင်းဆယ်နှစ်လပိုင်းတစ်လပိုင်းရောက်ရင်စွန့်ပစ်ခံကလေးငယ်လေးတွေစုပြုံရောက်လာလေးရှိပါတယ်။ကျောင်းတော်ဝန်ခံဖုန်းကြီးကဦးတည်စင်တာပါအ ပြီးခဲ့တဲ့ဒီဇင်ဘာမှာကျွန်တော်တို့ဆရာတော်နဲ့မိန်းမြန်းစကားပြောဆိုခဲ့ပါတယ်
အဲအဲ့ဘာချစ်သူများနေမှာတချို့လည်းပြောကောင်းတယ်တချို့လည်းယုံတယ်ဘာညာပြီးပြီးတော့လွန်ကျူးကြတာဒီလိုနေနေပြီပေါ့အဲ့လိုပြည်တော့မနစ်ကဖေဖော်ဝါရီမှာပြစ်ခဲ့တဲ့လူတွေကဒီနှစ်တစ်လပိုင်းနှစ်လပိုင်းမှာတစ်နှစ်ပြည့်ပြီခလေးမွေးတာခလေးက6လလွယ်ဆယ်လကွာအဲ့ဒါပြည်တော့ဦးဇင်းတို့ဒီတစ်လပိုင်းနှစ်လပိုင်းမှာဘာညာလူကြောင်းတွေဟာနှစ်စဉ်တစ်တိုင်းခလေးတိုးနေက
ြအမှန်တော့ဒါပူးတွဲတရှိနေတဲ့လူမှုရေးပြဿနာတွေကြောင့်ပါစီးပွားရေးကြက်တဲမှုလက်မထက်ပဲကလေးမွေးတဲ့အမေတွေကိုကဲ့ရဲ့အပြစ်တင်မှုလင်းပညာပေးကိမဲ့မှုစတဲ့အကြောင်းအရာတွေအကုန်လုံးဟာဒီပြဿနာကိုပံ့ပိုးပေးနေပါတယ်။ဘမအစင်လာရဆိုရင်တမိကြီးသားများလက်ထက်ထိန်များဖို့၃နှစ်၃ခုစ조사ကြရတာပါ။လက်မထက်ကနှစ်ဖက်လူကြီးများထံအထူးသဖြင့်မိန်းကလေးရှင်တန်းတောင်းရန်ယူကြရပါတယ်။လက်ထက်ပြီးမှသာလင်မယားအတူနေအတူအိတ်ကြရတာပါ။ပူကောင်းဖို့တော့လကောင်းပူဆိုးဖို့တော့လကောင်းဒီလို၃နှစ်၃ခုဆိုတာတွေဟာအတိတ်မှာကျန်ခဲ့ပါပြီ။အထူးသဖြင့်မျိုးပြမှာဆိုရင်လူငယ်တွေကြားလက်မထက်ခင်အတူနေအတူအိတ်ကြတာတွေဟာအဆမ်းမဟုတ်တော့ပါဘူးဒါပေမဲ့တစ်ဖက်မှာခင်မီလေးမညာပေးမှုတွေကအားနည်းနေပါသေးတယ်လူငယ်တော်တော်များများကလည်းတားဆက်ချာနည်းများနဲ့အလံဝင့်နေစေဖြစ်ပါတယ်ကိုပိုင်ဟာအသက်26နှစ်အရွယ်ရန်ကုန်မှလူငယ်တူဖြစ်ပါတယ်2018သူတို့တက်ကတူတက်နေတော့မှပဲကိုပိုင်ကောင်းပါလေကိုဝင်ရပါတယ်ကိုပိုင်ကအတူနေပြတဲ့အချိန်ဒီမှာကွန်တုံးတုံးတာရှားတယ်အလွာပါလဲကဘာချားသလိုခံစားရလို့သူပိုင်မကြည့်ခင်ထီတော့ပြဿနာကိုမဟုတ်ခဲ့ဘူးဆိုပြီးပြောပါတယ်သူတို့နှစ်ယောက်ဟာကိုဝင်ဖြတ်ချဖို့ဆုံးဖြတ်ခဲ့ကြပါတယ်ကောင်မလေးမှာကိုဝင်ကိုလည်းလူမသိအောင်ဖုံးရဖြတ်ချဖို့နီလန်းလဲရှာရဟမ်းမပြောင်းလဲနေရနဲ့တော်တော်ကိုဖိအားရမြအကြီးကျယ်စိတ်ဆင်းရဲခဲ့ရပါတယ်အဲ့ဒီအတွေ့အကြုံကြောင့်ဂူဒီစိတ်ထိခိုက်စေလို့လဲပြောပါတယ်ကိုဝင်ကိုခိုးကြောင်ခိုးဝဲတတိစိတ်ဖြတ်ချနေကြတာဟာဒီကိစ္စပေါ်မှာဝိုင်းဝန်းဝေဖန်ကဲ့ရဲ့ပြစ်တင်ကြလို့ဆိုတဲ့အကြောင်းပြချက်တစ်ခုတည်းအကြောင်းတော့မဟုတ်ပါဘူး။နောက်ရေးကြည့်တဲ့အကြောင်းရင်းကမာနိုင်ငံမှာမိခင်အသက်အန္တရာယ်ကိုကာဝယ်ဖို့ကလွယ်ရင်ကိုဝင်ဖြတ်ချတာဟာတရားမဝင်ပါဘူး။ဒီကိစ္စငွေတန်းနဲ့ထောင်တန်းဆယ်နှစ်အထိအပြစ်ပေးလို့ရနေပါလေ။ဗမာဗုဒ္ဓဘာသာလူ့အဖွဲ့အစည်းကလည်းဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်သူ့တသက်ချင်းကိုတားမြစ်ထားပြီးငါးမတိလာမှာထိတ်ဆုံးကရှောင်ကျင်ရတဲ့အမှုဖြစ်ပါတယ်။ဒါကြောင့်ဗမာလူ့ဖွဲ့စည်းမှာအမျိုးသမီးရဲ့လွတ်လွတ်လပ်လပ်ဆုံးဖြတ်နိုင်ခွင့် pro choice တဲ့စာရင်ကလေးငယ်ရှင်တန်ရေး pro life ကိုဦးစားပေးဖို့များပြီးကိုဝင်ဖြတ်ချခြင်းကိုပြစ်ဒဏ်ဖြစ်မှဖြတ်သိမ်းဖို့အလားအလာကနည်းနေသေးပါလေ။တိုက်ကြီးမျိုးနယ်မှာဝါရောင်မျိုးဆက်တဲ့လူငယ်ဖုံးချောင်းဆိုရင်လောလောဆယ်မွေးကင်းစားမှ9နှစ်ရှင်းတဲ့သားအရွယ်အထိကလေးပေါင်း200ကျော်ကိုပြုစုဆောင်လျှောက်လျက်ရှိပါတယ်။
ဒီကြောင်းမှာရှိကြတဲ့တချို့ကလေးတွေကြတော့မိဘတော့ရှိတာပေါ့။ဒါပေမဲ့တချို့တွေကြတော့ဒီသူတို့မှာစားဝတ်နေရေးအချင်းမပြေကြဘူး။ရန်ဆင်းရဲကြတဲ့မိဘတွေရှိတယ်ပေါ့။ဒါကမှရက်တိဘူးတော့ခက်ခဲတဲ့မိဘတွေကြတော့သူတို့ရှိမှဒီကလေးတွေသူတို့လက်ထဲမှာရှိနေတဲ့အချိန်ဒီပိုင်းရကြောင်းတွေကိုနားလိုက်လို့ရှိရင်ဒီကလေးတွေကချိန်နိုင်စားတဲ့ပင်ရမယ်စားဝတ်နေရေးတဲ့အချင်းပြေပဲပေါ့
။ဦးတည်စိန်နာနဲ့အခြားတန်ကတော်လေးဦးဟာဒီကလေးငယ်200ကျော်ရဲ့အုတ်ထင်းသူတွေဖြစ်ပါတယ်။ကျောင်းမှာကလေးထင်း19ယောက်ခန့်အပ်ထားပြီးကုသိုလ်ဖြစ်ဆရာအောင်များလည်းမကြာမကြာလာရောက်ကြည့်ရှုဆောင်ရှောက်လျက်ရှိပါတယ်။အချို့ကလေးတွေဆိုရင်ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာယောဂဝေဒနာများခံစားနေရပါတယ်။ကလေးတယောက်ဆိုရင်ရောက်ခါစားကရေလုံးဝချိုးပြလို့မရဘူးလို့ဦးတည်စိန်ကပြောပါတယ်
။ဘာဖြစ်လဲဆိုဆင်းမိကိုစားကြည့်တော့မှနောက်ပိုင်းသူ့နောက်ကောင်းရဆုံးလာကြည့်တော့မှသူကမမေ့ရှိဘူး။ပထွေးနဲ့နေရပထွေးကသူ့ကိုနှိမ့်ချက်တယ်ပဲပြောမှာပေါ့။နှိမ့်ချက်တော့ဒီဆုံးကရင်ဗာရေထဲတွေဘာတွေမှာနှစ်တာပဲအဲ့ဒါဆိုတော့ရေကိုကြောက
်တခြားမိရမဲ့ကလေးတွေကတော့အစိုးရတည်ထောင်ထားတဲ့ကလေးဆောင်လျှောက်ရေး KRC ကိုဖြစ်ဖြစ်မြောက်တကုံမှာ2018တုန်းကမင်းသမီးခိုင်နှွေတည်ထောင်ထားပြီးငွေကြီးအတော်တောင်းတင်းတဲ့ကလေးဆောင်လျှောက်ရေး KRC ကိုပဲဖြစ်ဖြစ်ရောက်ရှိကြပါတယ်ခိုင်နှွေရင်သွေးလေးများကဟာလောလောဆယ်မှာဆိုရင်မွေးကင်းစားမှနှစ်နှစ်ယောက်ကလေးငယ်39ယောက်ဆောင်လျှောက်ထားပြီးအဲ့ဒီက9ယောက်ဟာတက်ငယ်မတင်းရဲ့ဘေးထွက်ရလဒ်တွေဖြစ်ပါတယ်။ဆရာတော်ဦးတည်စိန်သားကတော့ဒီလိုပြဿနာတွေရောပါဖို့ဆိုရင်တိုင်းပြည်ကနေစနစ်တကျအစီအစဉ်တွေရေးဆွဲဖို့လိုအပ်တယ်လို့ပြောဆိုခဲ့ပါတယ်
။သူတို့တွေးတာကတော့ဟိုတိုင်းပြည်ကနေအဲ့လိုမျိုးစေချာစနစ်တကျကိုဆွဲမယ်ဆိုရင်တော့တပြည့်ပြည့်တော့ဒါတွေရောပါသွားမယ
်။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာကသတင်းတောက်ပြေစုံအောင်ဒ
ဒိုးတန်ကအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။ဒိုးတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud, YouTube, iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ရေဒီယိုအစီအစဉ်မှာလဲစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ9:00နာရီအတွင်းမှာလဲနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမှာ။ရေဒီယိုအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအချိန်နဲ့ည9:00နာရီကနေ10:00နာရီအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ8:00နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်အခွဲကတင်ဆက်တဲ့အသိပ္ပိုလ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံဒေသအသီးသီးမှာဖြစ်ပွားနေတဲ့ဒုအခွင့်အရေးငြိမ်းချမ်းရေးနိုင်ငံရေးဒီလိုကိစ္စရင်းနဲ့ပတ်သက်လို့ညာလင်းတဲ့သုတေသနအခွဲကတွေးရှိထားတဲ့လေးလာတွေးရှိချက်တွေကိုဆွေးနွေးပေးသွားမယ့်အစီအစဉ်သုတေသနအစီအစဉ်တစ်ခုလည်းဖြစ်ပါတယ်တိုင်းရင်းသားဒေသအသီးသီးမှာဖြစ်ပွားနေတဲ့အစီအေးပဋိပက္ခတွေဒေသခံလူထုပေါ်ရိုက်ခတ်မှုတွေနဲ့လူမျိုးစုတွေရဲ့အကြက်တဲရင်းနဲ့ပတ်သက်ပြီးတွေးရှိထားတဲ့အချက်တွေပေါ်အခြေခံပြီးတော့ဒီဘက်ကဆွေးနွေးသွားမှာဖြစ်ပါတယ်ကျမအေးဟန်ပါအေးဒီခါလည်းစစ်နယ်ငင်းငင်းကိစ္စတွေကိုဆက်ပြောကြရအောင်အမားတို့ကသုတေသနသိရှိချက်တွေကိုပြောမှဆိုတော့သုတေသနမိနာတိုင်းပဲအခရာရှင်လိုက်ကြနေစပြောရင်ကောင်းမှချင်းတယ်
ခေဟုတ်ပြီမညီမတို့ရှာဖွေတွေ့ရှိထားတဲ့အချက်လက်တွေအရင်းများတော့အရင်ဆုံးပြင်ပြင်လင်းရပဲစလိုက်ကြရအောင်ဒီဇင်ဘာ28ရက်နေ့ကနေ January 6ရက်နေ့အထိကရင်ပြည်နယ်မှာကရင်အမျိုးသားလူမျိုးရေးတပ်မတော်နဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲတွေဖြစ်ခဲ့တယ်မှာဟိုဖြစ်ပွားတဲ့ဒေသတွေကတော့ကေတမဟာ3ညောင်လေးပင်ခရိုင်မှာ3ချိန်နောက်တမဟာ1တထုံခရိုင်မှာ1ချိန်နဲ့နောက်တမဟာ5ဖပုံခရိုင်မှာဖြစ်ခဲ့တယ်ပေါ့နော်ဖပုံခရိုင်မှာဖြစ်ခဲ့တဲ့တိုက်ပွဲအရေအတွက်ကမြန်မာလူမသိရပါဘူးဒါပေမဲ့လည်းဒီဖပုံခရိုင်မှာဖြစ်တဲ့အချိန်မှာတော့မြန်မာတပ်မတော်ပြည်နေသားဆောင်တပ်ကပါဝင်ပြီးတိုက်ခိုက်ပေးတာမျိုးရှိပါတယ်ဟိုဖြစ်ပွားရတဲ့အကြောင်းရင်းတွေကတော့မြန်မာတပ်မတော်ကရိတ်ခါရွှေ့ပြောင်းနဲ့ရိတ်ခါတိုက်ဆောင်တဲ့အခါမှာပေါ့နော်ဟိုသဘောတူညီချက်တွေကိုမလိုက်နာတာနောက်ပြီးတော့တက်ပြောင်းရွှေ့တာဒီတက်ချဲ့တာဒီပြီးတော့သဘောတူညီချက်မရှိဘဲနဲ့လမ်းဖောက်ထုတ်တဲ့ကိစ္စတွေအဲ့ဒါတွေကြောင့်ပဲဖြစ်တာပါအမအဓိကတော့အမအေ GMC အပါဝင် NC မှာပါဝင်တဲ့ပြဋ္ဌာန်းချက်တွေကအသက်ဝင်မနေဘူးလက်တွေ့မှာအကောင့်ထက်ဖော်မနေနိုင်ဘူးဆိုတဲ့အဓိပ္ပာယ်ပေါ့ဒေသခံတွေအနေနဲ့ကတော့စီးရေးပဋိပက္ခတွေကိုကြောက်လန့်ကြတယ်နောက်ဒီထက်ပိုပြီးစစ်ပူလာမှာကိုလည်းစိုးရိမ်ကြတယ်အဲ့ဒါကြောင့်သူတို့တွေက2020ဒီဇင်ဘာ30ရက်နေ့နဲ့2021 January 6ရက်နေ့တို့မှာဆန္ဒပြတောင်းဆိုခဲ့ကြတယ်သူအဓိကကတော့ဆက်ဆံခြင်းရင်းနဲ့ငြိမ်းချမ်းရေးအတွက်ပေါ့နော်အမတက်စခန်းတွေကိုပြောင်းရွှေ့ပေးဖို့ဖယ်ရှားပေးဖို့နောက်ပြီးတော့ကြတော့ NC မှာလက်မှတ်ထိုးထားတဲ့ဖက်အကောင်ဆောင်နေနဲ့နိုင်ငံရေးအသီးသက်တွေကိုပေါင်းဝင်ဖြည့်ရှင်းပေးဖို့အဲ့လိုမျိုးတွေကိုသူတို့တောင်းဆိုခဲ့ကြတယ်။အရက်ဖက်အဖွဲ့အစည်းအနေနဲ့လည်းတောင်းဆိုချက်တွေ၊ညှိနှိုင်းချက်တွေထုတ်ပြန်တာမျိုးတွေလည်းရှိတယ်။အဲ့တော့ကရင်ပြည်နယ်ရဲ့စီးရေးအခြေအနေကိုသုံးသပ်ကြည့်ရမယ်ဆိုရင်မြန်မာနိုင်ငံတစ်ခုလုံးရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဒီဟိုစစ်ပွဲအခြေအနေကအများကြီးအန္တရာယ်ရှိတယ်၊ဆုံးရှုံးစရာကောင်းတယ်ဆိုတဲ့အထိပ္ပယ်လေးမှပေါ့မယ်နေ။အမရဲ့နောက်ထပ်စိတ်မကောင်းစရာကောင်းတဲ့သတင်းတစ်ခုကတော့ကန်ကြီးထောင်မြို့နယ်ဟိုဘဲခရက်ကျေးရွာမှာရှိတဲ့ကရင်မျိုးသားကောင်းဆောင်စောပေါင်ကြီးရုပ်ထုကိုဖယ်ရှားလိုက်ရတဲ့ကိစ္စပေါ့နော်အမ။ဟိုညီမတို့မြန်မာနိုင်ငံမှာကမတူကွဲပြားတဲ့လူမျိုးစုတွေရှိတယ်။ကိုယ်ခွင့်ယုံကြည်မှုတွေ၊ဘာသာစကားတွေ၊ယဉ်ကျေးမှုတွေအရတစုနဲ့တစုမတူညီကြဘူး။အဲ့တော့ဒီလိုမတူတဲ့တမိုင်းကြောင်းကလာတဲ့သူရဲကောင်းတွေကိုယ်ပိုင်ထင်းနဲ့ကိုယ်ပိုင်တမိုင်းကြောင်းကိုညီမတို့ကလေးစားပေးရမယ်၊တမိုးထားပေးရမှာပဲဖြစ်တယ်။အဲ့တော့ Federal ပြည်အောင်စုပေါ်ပေါက်လာဖို့အတွက်ရှောက်လန်းနေတဲ့မြန်မာနိုင်ငံမှာဒီလူမျိုးစုတွေအကြပါပေါ့နော်။လူမျိုးရေး နေများဒူးဦးရဲ့အနေများပေါ့ဒူးရဲ့အနေများပေါ့မူတည်ပြီးတော့လကဒါမှမဟုတ်လေအာနာခွဲဝေမှုအနေများပေါ့မူတည်ပြီးလကအဲ့လိုမျိုးအနိုင်ချင်းပူကြရတယ်ကမလုံတဲ့ဘူးအဲ့ဒီအစားအပြန်အလှန်လေးစားတာနောက်ပြီးတော့ညှိနှိုင်းဆွေးနွေးတာမျိုးဆိုတာမျိုးလည်းလုံတဲ့နေမှာဒီရနေပြီးတော့ဘလို့ဖြစ်နိုင်လဲဆိုအစားပိုင်းကတော့ဟိုလူမျိုးတစ်မျိုးဘာသာတစ်ခုပါပဲဟိုဦးစီးတာပေါ့နော်လွှမ်းမိုးတာအနိုင်ကျင့်တာမျိုးဖြစ်နိုင်တယ်ဒါပေမဲ့နောက်အနာဂတ်မှာတော့လူမျိုးတစ်ခုဘာသာတစ်ခုဖျောက်ဖျက်ဖို့အတွက်ကြိုးစားလာနိုင်တယ်ဖျောက်လဲဖျောက်ဖျက်လာနိုင်တဲ့အနေအထားရှိတယ်ဒါလို့ဖြစ်တယ်ဆိုတာအင်တာနက်ကြောက်စရာကောင်းပါတယ်မှာအခုလိုမျိုးမှာရေကရင်လူမျိုးတွေအတွက်တစ်ဖက်ကလည်းစစ်ကိုကြောက်ရလက်နက်ကိုကြောက်ရတခြားစစ်အေးချမ်းတဲ့ဒေသမှာလည်းကိုယ်တမိုင်းချောင်းကိုချင်းချောက်ခံရတယ်ဆိုတာဟိုမခံကျင်စရာကောင်းတဲ့အခြေအနေတစ်ခုဖြစ်တယ်လို့မြန်မာကတော့စဉ်းစားမိတယ်ရင်းချင်းတိဆောက်တယ်ဆိုတာကအပြန်အလှန်ကြားမှာယုံကြည်မှုတိဆောက်ခြင်းကအဓိကအခြေခံအကြဆုံးအချက်ပဲဖြစ်တယ်။ဒါပေမဲ့အခုလိုအပေါ်မှာပြောခဲ့တဲ့လုံရက်တွေကဒီယုံကြည်မှုတိဆောက်တယ်ဆိုတာနဲ့ပို့ပြီးတော့အလံဝေသွားစေနိုင်တယ်ပေါ့နော်။ဟိုတခြားဘက်မှာလည်း AOD တိုင်းရဲ့ကရင်တိုင်းသားရေးရာဝင်ကြီးနဲ့နေလုံဝင်ကြီးကတော့ဒီစောပေါ့ကြီးရုပ်ထုကိစ္စနဲ့ပတ်သက်ပြီးအုတ်ချုံရေးပိုင်းရပဲဆက်လက်သွားဆိုသွားမယ်လို့ပြောထားတာမျိုးတွေရှိတယ်။ဒါကတော့သူကမတူညီတဲ့နေရာတွေမှာပြောခဲ့တာဆိုပေမဲ့အဲ့လိုဒီကိစ္စပေါ်မှာအရက်ဖက်တက်ဖက်သဘောထားအသတိထားဖို့ကောင်းလာအောင်ကိုတူညီနေတယ်
ဟုတ်တယ်နော်ရခိုင်တပ်တော်နဲ့ပတ်သက်ပြီးတော့တပ်မတော်ကအကြမ်းဖက်ဆိုတဲ့စကားလုံးကိုမတုံ့နှောတဲ့အခြေမျိုးမှာဒီအကြမ်းဖက်စကားလုံးအတုံးအနှုံးကိုပြက်ပြက်ဖို့ဆိုလို့ရှိရင်ဒီအစိုးရကိုပြန်ပြီးတော့တင်ပြရမယ်ဆိုတာမျိုးတွေတစ်ဖက်မှာပြောဆိုတာမျိုးတွေတွေ့ရတော့ဟောဒါကတတိထားစရာကောင်းတယ်အာတန်မှုတွေရှိနေတယ်လို့လည်းယူဆလို့ရတယ်ဘုချုပ်စောပါဘူးရုပ်ထုကိစ္စကိုဆက်ပြောပါဦး
ဟုတ်ကဲ့မှဘယ်ခေတ်ဒေသခံတွေနဲ့ကရင်လူထုကတော့ကရင်နေထူးနေမြတ်တစ်ခုခုမှဒီရုပ်ထုကိုပြန်လည်စိုက်ထုတ်ခွင့်ရမယ်လို့ယုံကြည်ကြတယ်။ဝန်ကြီးတော်အနေနဲ့လူမျိုးစုတွေရဲ့စံတန်ပိုးတွေကိုလေးစားရမယ်။နောက်သူတို့ရဲ့ဒန်းတူညီကိုရရှိမှုတွေအခွင့်အရေးရရှိမှုတွေကိုဒီမှာလို့စူးစမ်းလုပ်ဆောင်ပေးရမယ်။အဲဒါကြောင့်မလို့အစိုးရဥကြီးရုပ်ထုကိုပြန်လည်စိုက်ထုတ်ပေးဖို့စူးစမ်းပေးမယ်။ကရင်ကုန်သိခါကိုလေးစားသမှုပြုရပါမယ်။ကရင်ပြည်နယ်နဲ့လက်ရှိစစ်နယ်ငြိမ်းချမ်းရေးအနေအထားကိုတောင်းတရမယ်ဆိုလို့ရှိရင်တော့ GMC ကဟိုလက်နက်ကိုင်အဖွဲ့အစည်းနှစ်ခုချာမှာအပြန်အလှန်စောင့်ကြည့်နေတယ်ဆိုတဲ့ပုံစံမျိုးဆိုတာထက်ပေါ့နော်လက်ရှိ GMC ထက်ပိုအားကောင်းတဲ့အဖွဲ့အစည်းတတိယအင်အားစုတစ်ခုကိုဖိတ်ခေါ်ရမယ်သူ့ကိုထက်ထက်ဝင်ဝင်ထိထိရောက်လှုပ်ဆောင်နိုင်ဖို့အတွက်ဟိုအခင်းချင်းတစ်ခုကိုဖြည့်ရှင်းပေးရမယ်လုပ်ပေးရမယ်လို့ရယူဆတယ်မှာ
ဒါကတော့ရှင်းမောစရာပဲပေါ့နော်ဒီအဲ့ဒါနဲ့ဆက်ဆက်ပြီးတော့အမကရခိုင်ပြည်နယ်ရဲ့အခြေအနေတွေကိုဆက်ပြီးတော့ဆွေးနွေးကြည့်ခြင်းနဲ့ဒီရခိုင်ပြည်နယ်မှာ2020နိုဝင်ဘာလ12ရက်နေ့မှာမြန်မာတပ်မတော်နဲ့ဒီရခိုင်တပ်တော်တို့ကငင်းရဲရင်းနဲ့ရေကောက်ပွဲနဲ့တပ်ဆိုင်တဲ့ကြေညာချက်တွေကိုအပြန်အလှန်ထုတ်ခဲ့ကြတယ်ထုတ်ပြီးတဲ့နောက်ပိုင်းမှာသူတို့ကဝင်ဆိုင်တိုက်ပွဲဖြစ်တာတွေမရှိတော့ဘူးမရှိတော့ဘဲနဲ့ဒီဆွေးနွေးပွဲတွေကို online မှာပဲပြင်မှာပါလုပ်လာကြတယ်အခုနေတဲ့ဇန်နဝါရီလ1ရက်နေ့မှာဆိုလို့ရှိရင်ရခိုင်တပ်တော်ပါဝင်တဲ့ညီနောင်မဟာမိတ်၃ဘွဲ့ကသူတို့ဖေဖော်ဝါရီလကုန်ထိအပြည့်အသက်တန်းတို့ရဲဆိုပြီးတော့ကြေညာခဲ့တယ်ဒီမြန်မာတက်မတော်ဘက်ကလည်းဇန်နဝါရီလကုန်ထိတက်တန်းတိုးရဲဆိုပြီးတော့အပြည့်ရက်တက်တန်းတိုးရဲဆိုပြီးတော့ကြီးညာခဲ့တယ်။ဒီမှာအအောင်ဖို့ကောင်းတာကဟိုစီးရေးလုံချမှုတွေနဲ့ရင်းဆိုင်တိုက်ပွဲဖြစ်နေတဲ့ကရင်ပြည်နယ်ကတော့ပါလာခဲ့ပြီးတော့ဒီတိုက်ပွဲတွေရက်နေတာနှစ်လလောက်ရှိပြီဖြစ်တဲ့ရခိုင်ပြည်နယ်ကတော့ဒီအပြည့်ရက်တက်တန်းတိုးရဲထဲကိုပါမလာခဲ့ဘူးဆိုတော့အမှားတွေ့ရတယ်။တိုက်ပွဲတွေမရှိတော့ဘူးမြေဒီဆက်ရနောက်ဆက်တွေဖြစ်တဲ့မြေမြုံမိုင်းပေါက်တာရတော့ဒူသားဒူသားဖြစ်တယ်ပေါ့နော်ဒီလက်ရှိရပိုင်းမှာအတွင်ကိုဟိုကြောက်တော်မျိုးနဲ့ဒေသခံတူကဒီမြေမြုံမိုင်းထိတာဖြစ်ခဲ့တယ်သူကအမျိုးသမီးသူ့ရဲ့လက်နဲ့ဒီမျက်လုံးတွေကိုထိခိုက်တဲ့အရာရှိခဲ့တယ်ဒီခြေထောက်ဆိုလို့ချင်းခြေချင်းဝင်အောက်ကနေပြီးတော့ဒီပြက်ထွက်တဲ့ဟာမျိုးအထိဖြစ်ခဲ့တယ်ဒါကဟိုဆက်ပွဲတွေမရှိတော့ဘူးမြေဆက်ရနောက်ဆက်တွေဒီဒဏ်ကိုခံရတဲ့သဘောမျိုးပေါ့နော်ဒီလက်ရှိပြစ်ခတ်ရဆဲထားတဲ့အခြေအနေကလည်းတေချာရရတဲ့အခြေအနေမျိုးမဟုတ်တော့ဟိုတိုက်ပွဲတွေမတော်တဆမြန်ပြန်ဖြစ်ခဲ့လို့ရှိရင်ဒီဒီတက်ဖို့ဆိုတဲ့အနေထားမျိုးမြင်သိလာနိုင်ွယ်ရှိရဲ့ပေါ့နော်ဒီလက်ရှိရခိုင်ပြည်နယ်ကဒီဒုက္ခတွေဆက်ပြီးတော့ဒုက္ခတွေစခန်းမှာဆိုလို့ရှိရင်ဒုက္ခတွေရ2သိန်းရနေပြီးတော့2သိန်းကျော်လောက်ရှိရဲ့ဒီစစ်ပွဲတွေဆက်စားတဲ့ရက်တဲ့ကာလမှာသူတို့တည်းကအချို့ကနေရက်ကိုပြန်သွားခဲ့ပြီးမဲ့ဒီစစ်ပွဲတွေပြန်ဖြစ်လာမှာကိုစိုးရိမ်နေတဲ့အတွက်ဒီဇင်ဘာလကုန်လောက်မှာဒီဒုက္ခတွေစခန်းကြီးကိုပြန်ရောက်လာကြတာမျိုးတွေရှိရဲ့ဒီရခိုင်တပ်တော်ရခိုင်တပ်တော်ကနေပြီးတော့ဒီဇင်ဘာလမကုန်ခင်ရေကောက်ပွဲကိုကျင်းပပြီးဟိုတောင်းဆိုရဟိုမတုံ့ပြန်တာတွေဒီတက်စကန်တွေဆက်ပြီးဆွဲထားတာတွေအင်တာနက်ဆက်ပြီးဖြတ်တောက်ထားတာတွေဒီဒုက္ခတက်စကန်တွေအတွက်တယ်ယူရိတ်ခါတယ်ယူလမ်းကြောင်းတွေကိုဆက်ပြီးတော့ပိတ်ထားတာတွေကဒါကဟိုစစ်ပွဲတွေခဏရထားပြီးဒါကလွဲပြီးတော့ဟိုထူးခြားတဲ့ထူးခြားလာတာမျိုးမရှိဘူးဆိုရခံစားချက်မျိုးတွေပြီးတော့ကြောက်ငုပ်စိတ်တွေကိုဖြစ်ပေါ်စေရဲ့လို့ယူဆတယ်ဒီဇင်ဘာလ30ရက်နေ့မှာရခိုင်တပ်တော်ကစစ်ဦးစီးချုပ်
ဆေးဦးစီးချုပ်ဘုချုပ်ထုံးမြတ်နိုင်တဲ့ဒီတက်မှတ်မြန်မာတက်မှတ်တော့ကဒုတိယဘုချုပ်ကြီးရပြီးတော့အွန်လိုင်းမှာဆွေးနွေးပွဲလုပ်ခဲ့တယ်။အဲ့ဒီရရလာကဒီရေကောက်ပွဲမတိုင်ခင်မှာဖမ်းဆီးထားခဲ့တဲ့ဟိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါဒီအန်အယ်ဒီကအမလောင်းတုံးဒီတက်မှတ်ကြီးမကောင်းတဲ့တက်မှတ်တာတုံးဦးရခိုင်လူမျိုးကြီးပါဒီအေအေပီကဒီတက်ခွဲဝင်လေးဦးဟိုရခိုင်တ
变来，年龄变来，金马皮肤过来，露拉容易撇的。你妈怎么了？噶，孙女，你那边在快一个，那都那边在快一个，对比哦，孙女龙噶，一看这头发噶，当初给的，有安安公牛呢，他来几月，我苏噶，工人呢有变宽比给的，他们买几两牛了，再帮老板噶，他比较清楚他在撇的。现在话伊拉里人也做外嘛，滴，一看男人伊他妈的包，为着男人拢嘛，记得男人伊他妈的，男人伊找拍戏看来留一部，边路北部，我们要恁改变未来，他来信息偏不拉的一部。而且各国人不得了，平常做一个外国明星啊，我得用我周边男友的，周边表叔男友的，没事的不？他们说噶咯，有些各国人不得了。你看今年嘛，一个外金巴布建立的尼亚的，前几年嘛，一个外金巴布建立的尼亚的嘛，一个外边的金巴布不属于带动的。他们还有，他表示说，是比如说提下咯，第一个外边的金巴布，他们说个带动的没嘞，那对龙安的楼上木对，龙泉阿妈看这股票会阿妈比他们没事，我都变黑的。一看这道理呢，怕其他的礼物变都被给了老爷个。第年年一包嘛，起码的牛满在这库，其他个破边木这库面呢，第一包嘛，所以呢，这么多个，啊，就多少呢，都变木有的楼上木路嘞。他妈的，用积木的开嘛，阿刚那边哟，一看这道，啊，对嘞，年年一对，第啊，帮多少呢，给啥一个，太多楼上木，都阿这库撇哪里没？
好个嘛，你妈都下班嘛，跟一批奶奶一看奶奶家，我孙女在家一个。而我哭先比你讲你说六级好的先比你嘛第三月多对嘛带回手术房设施进去开的这开的地大里啊咯地薄那么多叫没呢让门洞地大里嘛去开了吧嘛这叫怎样咯但还没有到轮苗鱼这么咯 DNA 里呢先比变得突然一杠心 RCSSSC 路上嘛去开了吧第一圈就会他们眼里嘛去开了 DNA 里呢 RCSS 都会带回家那么多没有呢半期月嘛人家就敲龙家开的第二呢，第七龙家给龙年的苦呢，把大爷三五的苦呢，表示起来，所以第大概呢，表他来写的。然后前头那两年带回兵马了，哎，那么重要嘛呗？年是五方，马上马路就写的，所以第二点嘛。通常大伙嘛也是管理的，要是对撇的哈，老是别想着看给啥的，是别想给领导，如果你出包看来给啥的没撇的，而且前因为那年那个，我兵马了将没有嘛，是想我一个长脚洗来的，前因为那年那带回兵马了，能动用的嘛，是想我一个亚脚底洗来的，我哭了些个，身体啊一来一去的，而且第三别想着看的嘛，少的、女的的、谁娃的、哪一路安的的，我没有东西来把罗家了，没有东西东拉什么别洗的来路安的了我喏，我这。阿拉的一边嘛，而且他平时看着阿拉留意来些的，第三嘛，那三块的那个木工牛奶就阿对嘛，家伙些嘛都我盘看给阿的，第盘那了这么多个盘的是比较的，哎你们那嘛盘的，那年你嘛变了别的，咱们老太的你嘛，那三十年你嘛变盘多少，苦钱的你落地落落地阿的。但安上的那些节目搞不定的，对嘛了？他老潘飞大哥，如果有从这户过去，原来是些无地比较偏的家，老有啥路多米的阿标开完的。我你妈让你妈那天啊，过了你生日啊嘛，家里你给伢拉皮带对，那天喏，生哎天嘛，那天喏，生多一块欧球家里呢，快家十三那里呢，路都没有么，路都没有，路在木瓦台那边，现在给伢的，哎木瓦台嘛呗，我见哪样你给家一个喏，哎罗，人类也有不对，我路上给的钱卡然后嘞，路没有树林，快家看下嘞，路没有树林，把我那树林呗，我这给人家了，那天一路木叶子跑中一条路，对差也有差，你没稀罕我。人类也比那嘛，地龙有数的家嘛，南干也龙母也多保重一家的，对，敲出他的不认人杀就地的，爸妈的也问起给我，我地下个比人是皮薄的，地下江面皮的，是关于特殊性的啊，江面的皮的，我他妈讲嘛，地皮人是么皮的，龙有数的大数啊，连不起我，那比如人家改多来嘛，我把问给的龙有数啊，连不起给我。第一批人是北疆，阿达新党管理，第二党管理，然后龙武西瓜会流往龙板管理嘞，人家送上去嘞，阿里马嘞龙武送板文管理没压给我。你妈南干爷，南干爷看见过，阿罗阴阳高嘞，龙武送的书啊，五上边阿南见你啦，然后龙武送的苦嘞的苦茶，不低不卡的，阴阳奶奶龙武送也勇敢的阿来说的哈，噶，都罗地东姑阿呗，地蹦跑的说，他给人咯，你们在什么岗位阿呗，晓得？ နိုင်ငံတော်သမ္မတနောက်ဒုတိယသမ္မတတွေနဲ့လွှတ်တော်ဥက္ကဋ္ဌတွေကတော့သူတို့ရဲ့29မိန့်ခွန်းကြီးအသီးသီးမှာပေါ့နော်။ဟိုငြိမ်းချမ်းရေးအတွက်ဖော်ဆောင်သွားဖို့တိုက်တွန်းနေဆိုတာမျိုးပြောကြတာတွေ့ရတယ်။ဟိုနိုင်ငံတော်အတိုင်းအမြံကပုံကိုတောင်းဆန်းစုကြည်ရတယ်။ငြိမ်းချမ်းရေးကိုဖွဲ့စည်းတည်ဆောက်မှုပုံစံအသက်နဲ့သွားမယ်ဆိုပြီးပြောထားတယ်။ဟိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဘူချုပ်မှုကြီးမင်းအောင်နိုင်ကတော့ဒီဟိုငြိမ်းချမ်းရေးကိုပေါ့နော်အဖြစ်ဆိုင်ဆုံးဆောင်ရွက်မယ်ဆိုတာမျိုးပြောထားတယ်။ဒါပေမဲ့ဒီကြားထဲမှာညီမတို့သတိထားမယ့်အရာတော့အတိုင်းအမြံပုံကိုကပြောတာကဖွဲ့စည်းတည်ဆောက်မှုပုံစံအသက်နဲ့သွားမယ်လို့ပြောတယ်။ဒါပေမဲ့ဘူချုပ်မှုကြီးမင်းအောင်နိုင်ပြောတဲ့ဟာတော့ NCA လမ်းကြောင်းတော့ပဲမလွဲမသွေရှောက်နှမ်းရမယ်ဆိုတာမျိုးပြောထားတာရှိတယ်။အမေအခုလက်ရှိရခိုင်မှာတနက်တန်နေတိတ်နေတာလဲနှစ်လလောက်ရှိနေပြီ။နောက်အစိုးရကလည်း NCA မထိုးမီမှာပနာမထိုးဖို့အတွက်မြောက်ပိုင်းလေးဘွဲ့ကိုကန့်လန့်ထားတာမျိုးလည်းရှိတယ်။အဲ့တော့ဒီဟာကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံငြိမ်းချမ်းပြီလားဆိုရင်မျှော်လင့်ချက်မျိုးလည်းရှိတယ်။ဒါပေမဲ့တခြားတစ်ဖက်မှာလည်းဟို NCA ထိုးပြီးသားဟိုစစ်ငြိမ်ပြီးသားပြင်ပြင်းနေလို့နေရာမျိုးမှာတော့အခုနှစ်ဖက်ဆက်ပြန်တင်းမာတာလေ။နောက်ပြီးတနက်တန်ဘုံတန်နေခက်ဆိတ်ဆိတ်ပြန်ကြားနေရတာတွေလည်းတကယ်တော့မျှော်လင့်ချက်မင်းစီပြန်လေ။အရင်ရဲ့ပုံသဘောထားတွေကိုညီမတို့တိစောက်နိုင်ဖို့အတွက်ဒီတိုင်းပြည်လူ့ဖွဲ့စည်းမှာကိုလိုနီစနစ်ရဲ့တည်ရောက်မှုတွေကိုညီမတို့ဆန့်ကျင်ရမယ်ပြန်လည်ဖယ်ထုတ်ဖို့အတွက်ကြိုးစားရမှာပဲဖြစ်ပါတယ
်။ NCA လက်မှတ်ရေးထိုးထားတဲ့တပ်ဖွဲ့များကြားထိတွေ့တိုက်ခိုက်မှုတွေချော့ချထိန်းချုပ်နိုင်မှုအတွက် JNC ကိုပုံမထျောက်စွာလှုံ့ဆော်နိုင်မယ့်နည်းလမ်းတွေကိုရှာဖွေဖို့လိုတယ်။
ရခိုင်တပ်တော်ရဲ့ငြိမ်းချမ်းရေးအတွက်အပြုသဘောလှုံ့ဆော်မှုတွေကိုအစိုးရနဲ့တက်မတော်ကအသေးနက်ပြုတုံ့ပြန်လှုံ့ဆော်တင်ပါတယ်။
မတူညီတဲ့လူအတိုင်းအတိုင်းနေကြမှာနိုင်ငံရေးလူမှုရေးဆိုင်ရာဗတိန်ကြီးတွေကိုဖော်ထုတ်ဖို့နဲ့ကိုလိုနီတက်ရောက်မှုတွေကိုဆန့်စစ်ပြီးကျမတို့လူအဖွဲ့အစည်းကဆန့်ကျင်ဖယ်ထုတ်ဖို့ကလည်းအနာဂတ်ငြိမ်းချမ်းရေးအတွက်အရေးကြီးပါတယ
်။လူမျိုးရေးအစိုးရမှုနဲ့လူမျိုးကြီးဝါဒကတိုင်းပြည်အနာဂတ်ကိုပျက်စီးစေနိုင်ပါတယ်။တိဖို့
ဒီတစ်ပတ်တိဖို့အစီအစဉ်ကိုဒီမှာပဲရနာကျင်ပါတယ်။ဒီအစီအစဉ်ကို VOA စနေညရုပ်တံနဲ့ရေဒီယိုအစီအစဉ်မှာနှစ်ပတ်တစ်ခါကြည့်ရှုနိုင်မှာဖြစ်ပြီးတော့ကျမတို့ဉာဏ်လင်းတဲ့သူတေသနာအဖွဲ့ကလေးလာတွေ့ရှိချက်အချင်းခံစားရေးကိုအသေးစိတ်ဖတ်ရှုနေတဲ့ဆိုလို့ရှိရင်ဉာဏ်လင်းတဲ့ analytics ဆိုတဲ့ Facebook စာမျက်နှာမှာဖတ်ရှုနိုင်ပါတယ်။အားလုံးရှင်လည်းချမ်းမြေ့ကြပါစေ
။ဆောင်းဗီယိုညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒီလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပို့မယ်ဆိုရင်bemis@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တောင်းဆိုနေစီကတုံ့ပြန်အကြံပြုလာကြပါတယ်လို့စောင့်မျှော်ကြိုဆိုနေပါတယ်ရှင်။
ဒီနေ့တို့တရင်ပတ်ဆိုင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးတရင်ချင်းချုပ်ကိုပြောပြပါမယ်။ကဘာတော်မှာ COVID-19 ကာယရောဂါကြောင့်သေဆုံးသူ2000ကျော်သွားပြီဖြစ်ပြီးဝမ်းနည်းဖို့ကောင်းတာကတော့ဆိုးရွားတဲ့ကာယရောဂါရဲ့အခက်မှုကကဘာလုံးဆိုင်ရာပူပေါင်းဆောင်ရွက်အားထုတ်မှုမရှိတာကြောင့်ပိုပြီးဆိုးသွားရတဲ့အကြောင်းနဲ့သေဆုံးသူ2000ကျော်ကိုအမှတ်ရပြီးတော့ကဘာကြီးအနေနဲ့အများကြီးပိုကြီးမှတဲ့သွေးစီညီမျိုးမှုနဲ့လှုံ့ဆော်ရပါမယ်လို့ကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူတရက်စ်ကတောက်ကြာနေမှာသတင်းတောက်တွေကိုပြောပါရယ်။အိန္ဒိယနိုင်ငံမှာကျောင်းမရဲလူသားတွေကိုဒီကနေ့ကစပြီးကိုဗစ် -19 ရောဂါကာကွယ်ဆေးထိုးပေးနေပါပြီ။ကမ္ဘာမှာအိန္ဒိယနိုင်ငံဟာဒုတိယလူဦးရေအများဆုံးဖြစ်တာကြောင့်ဒီကာကွယ်ဆေးထိုးလုပ်ငန်းဟာကမ္ဘာမှာအကြီးအမားဆုံးကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းဖြစ်ပွဲရှိပါရယ်။ဒါပြင်အိန္ဒိယဟာကမ္ဘာမှာကာကွယ်ဆေးအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့အကြီးအမားဆုံးကာကွယ်ဆေးထိုးအစီအစဉ်တွေရှိထားတဲ့နိုင်ငံတစ်ခုလည်းဖြစ်ပါရယ်။ဒီဥနိုင်ငံဆီနိုဗက်ကုမ္ပဏီထုတ်ကိုရိုနာဗက်ကိုဗစ်ရောဂါကာကွယ်ဆေးတန်းကိုကမ္ဘောဒီးယားနိုင်ငံအတွက်တရုတ်ကလှူမယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြောပါရယ်ဒီကိုရိုနာဗက်ကာကွယ်ဆေးအလုံးကြီး3ဘင်းကိုမြန်မာနိုင်ငံအတွက်လှူဒန်းမယ်လို့လည်းတရုတ်ကဝေးဝန်ကြီးဝန်ကြီးဒီသတင်းပတ်မြန်မာနိုင်ငံကိုလာခဲ့ချိန်တွင်ကတိပြုပြောဆိုခဲ့ပါရယ်အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါကာကွယ်ဆေးထုတ်လုပ်ငန်းအရှိန်မြင့်လှုပ်ဆောင်မဲ့အစီအစဉ်တစ်ခုကိုယူကော့ခံသမ္မတဂျိုးဘိုင်ဒန်ကတောက်ကြာနေမှာခြားတာခဲ့ပြီးပြည်ထောင်စုအဆင့်ရံမုံငွေပို့သွင်းမှုထောင်ပေါင်းများစွာသောဆေးထုတ်မဲ့နေရာတွေပြင်ဆင်ဖို့နဲ့နိုင်ငံတော်ကာကွယ်ဆိုင်ရာဥပဒေကိုကျင့်သုံးပြီးကာကွယ်ဆေးပို့ထုတ်ဖို့ဆိုတာတွေပါဝင်ပါတယ်။
အမေရိကန်ယူကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့ကျန်းသက်စာချင်းစုပွဲအတွက်လုံခြုံရေးအစီအစဉ်တွေတိုးမြင့်လှုပ်ဆောင်နေရမှာနိုင်ငံတော်ကာကွယ်ရေးအရှံတပ်ဖွဲ့ဝင်စုစုပေါင်း 18,000 လာမယ့်5ရက်တွင်ဝါရှင်တန်ဒီစီမြို့တော်ကိုရောက်လာမယ်လို့စစ်ဘက်တာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်ခင်ဗျာ။စနေညအတွက် VOA အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဒီပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.